You from the Voice of America, Washington.
Welcome to the Voice of America in Burmese.
Mingla Nyajam Matora Shimyashi, View American Tangani, Natanga Masla Satya, Tanina Ninyabai, View in Yamabai season ago, American Biranzu, Washington DC Muragani, Namasano Jayako, Nagani, Senai, T Satin, Tony Beni Babi, Samaria Radio, Tony Jadigo, Yotangaba, Shuzan and Jababi Shin. Tinama Tony Beme at the season ago, Lindomida, Sako Nasangane, Tonga Nidogani, Daya Tony Bidoma, Chabarishi.
တနင်္လာညရဲ့အစီအစဉ်မှုကကျွန်မဆုမမမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စလာမ်ဘာဒါဝင်နေ့ရမဒါဥပုက္ကလာစတဲ့နေ့မှာဂါဇာကိုကူညီကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြစ်တာရက်ခံပါတယ်မနေ့ကကျင်းပတဲ့အော်စကာဆုပွဲပွဲမှာအော်ပန်ဟိုင်မာဇာကာကဆုအများဆုံးရရှိသွားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာနယ်ဂျာ
င်မြစ်ကြီးနားဗမော်လန်းတလျှောက်9ရက်ကြာတိုက်ပွဲတွေအတွင်းမှာတော့လိုင်ဇာဌာနချုပ်ကအနီးဝန်းကျင်အပါအဝင်စစ်ကောင်စီရဲ့တပ်စခန်း20လောက်ကိုသိမ်းယူနိုင်ခဲ့တယ်လို့ကချင်လွတ်မြောက်ရေးတပ် KIA ကကြေညာလိုက်ပါတယ်
မလကုနေကနဲ့ဒီနေ့ခတိရနေ့အထိပေါ့လေစာပတ်ဝန်းကျင်ပေါ့မချိနာပုံပေါ်ကားလမ်းတစ်ကျော်လုံးမှာဆီရငယ်အလုံးပေါင်းလို့ရှိတော့20ဝန်းကျင်လောက်တော့တင်းလိုက်ပ
ါ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူပါရှင်ဒီသတင်းအပြည့်အစုံနဲ့အတူရခိုင်ဘက်မှာလည်းစစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်ကရင်ပြည်နယ်တင်ငန်းညီနောက်တိုက်ပွဲပြင်းထန်နေလို့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတော့လုံခြုံရေးတွေတိုးမြင့်ထားရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုရှုစားနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန်းရောက်တဲ့တွေကိုကိုစုံဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင
်။ကာဇာကမ်းမြောင်ဒေသဆိုးရတဲ့ပြည်ပခတွေကြားဘေးဒုက္ခအန္တရာယ်ခံစားနေရသူတွေနဲ့အတူသွေးဆွေးညင်ညွတ်မှုကိုပြပြီးထောက်ပံ့ကူညီဖို့အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုလ္လရာသီအစမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကမြစ်တာရခံလိုက်ပါတယ်
။ Ramadan embodies the values of peace, resilience and generosity.It is a period of reflection and prayer, an opportunity to come to
Ramadan Ubo Yadi ha, Nyin Chan Ye Tambo, Zwe Shi Mu ne Ye Yo de Pe Kan Mu ko Tin Ha Ne De Lo, Wu Pyu Su Taw Mu ne Atu Da Kwa Le Twae Bi, Tu U Ko Tu U Phe Ma Ku Nyi Mu ko Tin Ha De A Chang, Da Ba Me Le Pratipakha De Ja Ma, Lu Re O Mae Aim Mae Swan Khwa Ne Ya Bi, So Yin Chang Yun Ne Ya Da Ha, Sit Ma Kaung Sia Phit De A Chang,ကတမကအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဗီဒီယိုမင်ကုန်းမှာပြောဆိုသွားတာပါကွလက်ချက်တွေကိုကုစားပြီးလိုအပ်နေသူတွေကိုထောက်ပံ့ကူညီဖို့ငင်းချမ်းရေးတရားမျှတမှုနဲ့မေတ္တာတရားထွန်းကားတဲ့ကဘာကိုရှေ့ရှုဖို့ဆုတောင်းပေးတဲ့အကြောင်းလဲအတွင်းရေးမှူးချုပ်ကပြောဆိုသွားပါတယ်ကွလက်ချက်ရမဒန်ဟာအာရှဒေသကမွတ်စလင်နိုင်ငံတွေအပါအဝင်ကမ္ဘာတဝန်းအစ္စလမ်ဘာသာဝင်တွေမိုးလင်းကနေညနေနေဝင်တဲ့အထိအစာမစားပဲဥပုပ်သီလစောင့်ရတဲ့ရာသီဖြစ်ပါတယ်အစ္စလမ်ဘာသာဝင်တွေရဲ့မတ်ချက်ပြက်ကြရင်အရာတမရရာရှိသလိုလှကိုမြင်ရတဲ့အချိန်ကစပြီးဥပုပ်ရာသီတတ်မှတ်တာကြောင့်လဲတနင်္ဂနွေနဲ့တနင်္ဂနွေအချိန်ကွာခြားတတ်ပါတယ်ငွေကြေးဖုံးပွားမှုစားတောက်ကုန်ဈေးတက်တာနဲ့စီးပွားရေးအကျအတဲတွေပဋိပက္ခတွေနေရာတိုင်းလိုလိုကြုံတွေ့နေရပေမဲ့လဲဘာသာရေးပွဲလန်းတဲ့ဗလီကျောင်းတွေမှာစူတောင်းပွဲတွေပုံမှန်ကျင်းပလေရှိပါတယ်ခင်ဗျာ
ရုရှားပိုင်နယ်မှာယူကရိန်းရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုအများအပြားကိုတားဆီးနိုင်ခဲ့ပါတယ်လို့ရုရှားစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ် brand data မှာ drone ၄စင်းအထရိုဒေတာမှာနှစ်စင်း background မှာဒဇင်းကိုဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးဌာနဘက်ကလည်း Donetsk, Sumy, Dnipropetrovsk, Kharkiv ဒေတာတွေမှာရုရှားဘက်ကတိုက်ခိုက်မှုတွေကြောင့်ဒီကနေ့မှာတော့၄ချောင်းသတိပေးချက်တွေထုတ်ပြန်ထားရပါတယ်။ရုရှားနဲ့ညှိနှိုင်းမှုတတ်သိရှိတဲ့လို့ပုံရဟမင်းကြီး Francis ကမကြသေးခင်ကမိကြချက်ကိုတော့ယူကရိန်းသမ္မတ Volodymyr Zelensky ကဝေဖန်လိုက်ပါတယ်။ယူကရိန်းရဲ့ရှေ့တန်းစစ်မျက်နှာမှာလူတွေရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ဆောင်ရှောက်ရင်းနဲ့ဆုတောင်းမြတ်တာပို့နေတဲ့ယူကရိန်းဘာသာရေးခေါင်းဆောင်တွေကိုလည်းကျေးဇူးတင်ကြောင်းသူကပြောပါတယ်။ယူကရိန်းနိုင်ငံသားရေးဝန်ကြီး Dmytro Kuleba ကတော့ယူကရိန်းရဲ့အလံဖြစ်တဲ့အဝါရောင်နဲ့အပြာရောင်ဟာအသက်ရှင်သန်ခြင်းတေဆုံးခြင်းနဲ့အောင်နိုင်စေသောအလံဖြစ်ကြောင်းနဲ့ဘဲအလံကိုမှသူတို့ဥမညွတ်နိုင်ကြောင်းဘယ်တော့မှလည်းအရှုံးပေးသွားမှာမဟုတ်ဘူးဆိုတာကိုပုံရဟမင်းကြီးရဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုမီဒီယာကနေတဆင့်ဝေဖန်ခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်အဆက်မပြတ်ဆူတောင်းပေးတဲ့ပုံရဟမင်းကြီးကိုတော့ကျေးဇူးတင်ကြောင်းနဲ့ယူကရိန်းနိုင်ငံကိုလာရောက်မယ်လို့မျှော်လင့်ကြောင်းကိုလည်းသူကရေးသားထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလစ်မြို့မှာမတ်လ17ရက်နေ့ကကျင်းပတဲ့ဟ Hollywood ရုပ်ရှင် Oscar Academy ဆုပွဲပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိသွားတဲ့ Director Mr. Lev Chernoff ကစစ်ပွဲတွေမရှိတော့ဖို့အတွက် Oscar ဆုနဲ့လဲလိုက်ခြင်းတယ်လို့ပြောကြားလိုက်ပါတယ်2022ခုနှစ်မှာရုရှားက Ukraine ကိုစတင်ကျူးကျော်တိုက်ခိုက်တဲ့အစောပိုင်းရက်တွေအတွင်း AP သတင်းဌာနအတွက်ဗီဒီယိုသတင်းတောက်ဖြစ်တာဝန်ထမ်းဆောင်နေတဲ့ Mr. Lev Chernoff ဟာ Ukraine နိုင်ငံ Mariupol မြို့မှာပိတ်မိနေတဲ့ကာလတွေကိုရက်ကူးထားတဲ့20 days in Mariupol Mariupol မှာရက်20ဆိုတဲ့မှတ်တမ်းရုပ်ရှင်နဲ့အော်စကာဆုရရှိခဲ့တာပါဒီအော်စကာဆုဟာယူကရိန်းနိုင်ငံသက်ပိုင်းမှာပထမဆုံးအကြိမ်ရရှိတဲ့ဆုဖြစ်တဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းဆုလက်ခံရင်းပြောကြားတဲ့မင်းကွန်းမှာပြောကြားခဲ့ပါတယ်ဒါပေမဲ့ဒီဆုရမယ့်အစားရုရှားနိုင်ငံကသူတို့နိုင်ငံကိုကျူးကျော်တိုက်ခတ်ခြင်းမရှိတာသူတို့မျိုးတွေကိုမသိမ့်ပိုက်တာတွေနဲ့အစားထိုးလဲပစ်လိုက်ခြင်းတွေလို့သူကပြောပါတယ်သူဟာပထမဆုံးဒီဆုရရှိတဲ့သူဖြစ်မယ်လို့ယူဆတဲ့အကြောင်းဒါပေမဲ့သမိုင်းကိုသူအနေနဲ့ပြောင်းလဲပြဖို့အတိတ်ကိုပြန်ပြင်ဆင်လို့မရနိုင်တဲ့အကြောင်းသူကလည်းသူကပြောပါတယ်2022ခုနှစ်မတ်လကနေမေလအထိမာရီယိုပိုစစ်ကမ်းမြို့ကိုရုရှားတို့သိမ်းပိုက်ထားတဲ့3လတာကာလအတွင်းသေဆုံးသွားသူတွေရဲ့အလောင်းတွေကိုဒေသခံတွေကလမ်းဘေးမှာကျွန်းတူပြီးမြေမြုပ်ခဲ့ရတာအပါအဝင်ဆိုးဝါးလွန်းတဲ့အနေထိုင်ရုံတွေအတွက်တကဘာလုံးကအာအသင်တုံလို့ခဲ့ကြရပါတယ်
96ကြိမ်မြောက်အော်စကာဆုပေးပွဲကိုတော့အမေရိကန်ပြည်ထောင်စုလော့စအန်ဂျလစ်မြို့မှာမတ်လ10ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့တာမှာတော့အိုပင်ဟိုင်မာရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုအပါအဝင်ဆု9ဆုကိုဆုခူးရရှိသွားပါတယ်။ဒီဇာတ်ကားဟာဒုတိယကမ္ဘာစစ်အတွင်းမှာအနုမြူဘုံကိုဥဆောင်ပြီးတော့ဖန်တီးခဲ့တဲ့အမေရိကန်သိပ္ပံပညာရှင် J. Robert Oppenheimer ရဲ့အထုပ်ပတ်တီကိုအခြေခံရိုက်ကူးထားတာဖြစ်ပါတယ်။သူ့ရဲ့ဇာတ်ရုံနဲ့အိုင်ယာလန်ဘွားကီလီယာမာဖီဟာဒီဇာတ်ကားမှာအကောင်းဆုံးအမျိုးသားဆက်ဆောင်စုကိုစုခူးရရှိခဲ့တာဖြစ်ပါတယ်။အနုမြူဘုံကိုဖန်တီးခဲ့တဲ့သူရဲ့အကြောင်းရုပ်ရှင်ကိုသူရိုက်ကူးခဲ့တဲ့အကြောင်းကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေဒီကနေ့ကဘာကြီးကတော့ဒီအကျိုးဆက်ကိုရင်ဆိုင်နေရဒါကြောင့်ကဘာကြီးငြိမ်းချမ်းရေးလှုပ်ဆောင်နေတဲ့သူအားလုံးကိုဒီဇာတ်ကားနဲ့ရည်ရွယ်ဂုဏ်ပြုပါတယ်လို့အကောင်းဆုံးအမျိုးသားဆက်ဆောင်စုချင်းကီလီယာမာဖီကစုလက်ခံရရှိချိန်မှာပြောဆိုသွားတာဖြစ်ပါတယ်။ဒီဇာတ်ကားမှာပဲတွဲဖက်တရုတ်ဆောင်ရောဘတ်ဒေါနီဂျူနီယာကဇက်ဖို့စုခရစ်စတိုဖာနိုလန်ကအကောင်းဆုံးဒါရိုက်တာဆုကိုရရှိခဲ့ကြပြီးတော့တီးဖြတ်ဆုအပါအဝင်နောက်ထပ်ဆုသုံးဆုကိုလည်းရရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာပဲဒီ Oppenheimer ရုပ်ရှင်ကားနဲ့ Barbie ဇာတ်ကားနှစ်ကားဟာဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်ငွေရရှိခဲ့တာဖြစ်ပြီးတော့စိတ်ကူးရင်အခြေခံ Barbie ဇာတ်ကားကတော့အကောင်းဆုံးတေးသချင်းစုကိုတစ်စုပဲစုခူးရရှိခဲ့ပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်တန်ခါနဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အတွင်းလက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်မြန်မာနယ်ကြားဆောင်တပ်ဖွဲ့ဝင်29ဦးဘင်္ဂလားဒေ့ရှ်ဘက်ကိုဒီကနေ့မတ်လ17ရက်နေ့မှာထွက်ပြေးလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ကပြောပါတယ်မြန်မာနယ်ကြားဆောင်တပ်ဖွဲ့ဝင်29ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံပန်ချာရီနယ်စပ်ဒေသကိုဖြတ်ကျော်ပြီးနိုင်ခွန်ချာရီမှာရှိတဲ့နယ်ကြားဆောင်တပ်ရင်း17လက်အောက်ကိုဝင်ရောက်ခုံလွန်လာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ပြောခွင့်ရရှာရီဖူအစ္စလာမ်ကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းရခိုင်တပ်တော် AA နဲ့မြန်မာစစ်တပ်အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကစခန်းအတော်များများကို AA ကသိမ်းပိတ်လိုက်နေတာကြောင့်စစ်သားရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေဟာ AA ထံမှလက်နက်ချအညာခံသူတွေရှိသလိုပဲတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းထွက်ပြေးခိုလုံသူတွေရှိနေတာပါအခုနှစ်ဖေဖော်ဝါရီလအစောပိုင်းတုန်းကလည်းစစ်သားလူဝင်မှုကြီးကြပ်ရေးဝန်ထမ်းတွေနဲ့သူတို့မိသားစုဝင်စုစုပေါင်း330လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားခဲ့ကြတာမှာသူတို့ကိုဖေဖော်ဝါရီလ15ရက်နေ့မှာရေချောင်းကတဆင့်မြန်မာနိုင်ငံဘက်ကိုပြန်ပို့ပေးခဲ့ပါတယ်ခင်ဗျာ
။ဩစတြေးလျအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်သုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုဟာဒေသရင်းတည်ငြိမ်ရေးကိုထိခိုက်စေပါတယ်လို့တရုတ်နိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။
中方和许多地区国家都对此表示严重关切和反对。
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝေပင်ပြောသွားတာကတော့အမေရိကန်ဗြိတိန်နဲ့ဩစတြေးလျသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးလို့ဆိုတဲ့အဖွဲ့ကတော့စစ်အေးခေတ်အတွေးခေါ်နဲ့စစ်ရေးအရာပူးပေါင်းဆောင်ရွက်ပြီးတော့ လက်တွေ့မှာတော့ထိတ်တိုက်ရင်ဆိုင်မှုတွေကိုပေါ်ပေါက်စေပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။တရုတ်နဲ့ဒေသတွင်းနိုင်ငံအများအပြားကဒီကိစ္စကိုလေးလေးနက်နက်စိုးရိမ်နေကြသလိုစန့်ကျင်မှုတွေရှိနေပါတယ်လို့လည်းဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာကလုပ်တဲ့ OKEX ရဲ့မြေပြင်တပ်တွေရဲ့တပ်ရောက်မှုနဲ့ပတ်သက်တဲ့ဆွေးနွေးပွဲအပေါ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကတုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ်။ OKEX လို့ခေါ်တဲ့ဩစတြေးလျဗြိတိန်နဲ့အမေရိကန်တို့ကြားသုံးနိုင်ငံလုံခြုံရေးစာချုပ်ကိုတော့2021ခုနှစ်ကလက်မှတ်ရေးထိုးခဲ့တာပါ။မတ်လနောက်ပိုင်းမှာတော့ကုန်သွယ်ရေးလုံခြုံရေးနဲ့တခြားအရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကိုဩစတြေးလျနိုင်ငံကိုဖိတ်ကြားထားပါတယ်လို့ South China Morning Post သတင်းမှာဖော်ပြပါတယ်။ဒီဆွေးနွေးပွဲမှာတော့ဩစတြေးလျသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုမိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့ဗြိတိန်တို့လည်းပါဝင်တက်ရောက်နိုင်တယ်လို့ခန့်မှန်းထားကြပါတယ်ရှင်။
တဲ့င်းတပတ်ကြာကျင်းပတဲ့တရုတ်နိုင်ငံလွတ်တော်စီယိုပွဲတွေကဒီကနေ့မတ်လ17ရက်နေ့မှာပြီးဆုံးသွားပါပြီ။ဒီလွတ်တော်စီယိုပွဲကနေသမရရှိချင်းဖြင့်အာဏာကိုပုံမခံမြဲစေမဲ့ဥပဒေသစ်တွေပြင်ဆင်ပြဋ္ဌာန်းခဲ့တယ်လို့တရုတ်နိုင်ငံရဲ့အထုပ်အချာနဲ့အမျိုးသားလုံခြုံရေးကိုကာကွယ်မဲ့ပြဋ္ဌာန်းချက်တွေအပါအဝင်ဥပဒေသစ်တချို့ကိုလည်းထုတ်ပြန်သွားဖို့ကတိပြုခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့လက်ညှိုးထောင်ကောင်းခြင်းလွတ်တော်က Organic Law of the State Council လို့ခေါ်တဲ့တရားစီရင်ရေးမှန်တိုင်း၃ခုကိုဒီကနေ့ပြင်ဆင်ပြဋ္ဌာန်းခဲ့တာအပါအဝင်ကွန်မြူနတီပါတီဖိုးဦးဆောင်ကော်မတီခေါင်းဆောင်ရှီကျင်းဖင်ရဲ့ခေါင်းဆောင်မှုအခမ်းအနားကိုကာကွယ်ပေးသွားမယ်ဆိုတဲ့အချက်ကိုပါအတည်ပြုပေးခဲ့ကြပါတယ်။တရုတ်နီးတရုတ်ဟန်နဲ့ခင်မီတိုးတက်တဲ့နိုင်ငံတော်တိစောက်နေတဲ့နေရာမှာခေါင်းဆောင်ရှီကျင်းဖင်ရဲ့ Socialist အတွေ့အခေါ်တွေနဲ့အညီနိုင်ငံတော်တစ်ကိုတိစောက်သွားမယ်အကြောင်းလွတ်တော်ဥက္ကဋ္ဌကဒီနေ့ကျင်းပတဲ့ညီလာခံအပိတ်မင်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ညီလာခံနောက်ဆုံးနေ့မှာနှစ်ပေါင်း30လောက်နှစ်စဉ်ပုံမှန်ကျင်းပလာခဲ့တဲ့သတင်းစာရှင်းလင်းပွဲကိုဖျက်သိမ်းလိုက်တဲ့လောက်ရကလည်းနိုင်ငံတော်ကောင်စီရဲ့အခန့်ကဏ္ဍကိုပြင်ဆင်လိုက်တဲ့လောက်ရတစ်ခုဖြစ်တယ်လို့လေ့လာသူတွေကပြောဆိုကြပါတယ်ခင်ဗျ။
တောင်ကိုရီးယားမှာတော့2025ခုနှစ်ကနေစပြီးတော့ဆေးသက္ကသိုလ်တွေမှာဆေးကြောင်းသားအရေးအတွက်တိုးပြီးတော့လက်ခံမဲ့အစီအစဉ်ကိုစတင်ပြီးတော့ဆေးရုံကိုမဆင်းမဲ့နဲ့သပိတ်မောက်ဆန္ဒပြခဲ့ကြတဲ့အလုတ်တင်ဆရာဝန်4900ရဲ့ဆေးကုသခွင့်လိုင်စင်တွေကိုဒီကနေ့ကစပြီးတော့ဆိုင်းငံ့ထားမယ်လို့တောင်ကိုရီးယားကျန်းမာရေးဌာနကကြေညာလိုက်ပါတယ်။ဖေဖော်ဝါရီလနှောင်းပိုင်းကလေးကနေစလို့ဆရာဝန်တွေအလုံးမဆင်းမဲ့ဆန္ဒပြတာကြောင့်ခွဲစိတ်ကူးတဲ့လူနာတွေနဲ့အရေးပေါ်လူငါတွေထိတဲ့ခိုက်နစ်နာကြရတယ်လို့ဆေးရုံတွေမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါအစိုးရကတော့နိုင်ငံမှာတက်ကြီးရွယ်အိုဥယျာဉ်ပို့ပြီးတော့တိုးလာတဲ့အတွက်ဆေးကုသစောင့်ရှောက်မှုလုပ်ငန်းတွေမှာဆရာဝန်အရေးအတွက်ပို့တိုးဖို့လိုတယ်လို့ပြောပါတယ်ဆန္ဒပြနေတဲ့ဆရာဝန်တွေကိုလုပ်ငန်းခွင်ပြန်ဝင်နိုင်မှုဥပဒေအရဖိအားပေးချိန်ချမှုတွေရှိနေပေမဲ့အလုတ်တင်ဆရာဝန်63ရာခိုင်နှုန်းလောက်ရှိတဲ့ဆရာဝန် 12,000 နီးပါးကတော့လုပ်ငန်းဝင်ကိုပြန်မဝင်မဲနဲ့ဆန္ဒပြနေကြတာဖြစ်ပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇတိုက်တင်ဆက်ပေးကြပါတယ်ကချင်ဘက်မှာစစ်ကောင်စီတပ်စခန်း20ကျော်ကိုကချင်တပ်ကသိမ်းပိုက်နိုင်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မြကြီးနားဗမော်လန်းတလျှောက်9ရက်တာကြာမြင့်တဲ့တိုက်ပွဲတွေအတွင်းမှာတော့လိုင်ဇာဌာနချုပ်အနီးဝန်းကျင်အပါအဝင်စစ်ကောင်စီရဲ့တပ်စခန်း20လောက်ကိုသိမ်းယူနိုင်ခဲ့ပါတယ်လို့ကချင်လွတ်မြောက်ရေးတပ် KIA ကကြေညာလိုက်ပါတယ်။ဖားကတ်မြို့နယ်နဲ့ဆွန်ဘရာဗိုမြို့မှာရှိတဲ့တပ်စခန်းတချို့ကိုလည်းသိမ်းယူနိုင်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။ကချင်ပြည်နယ်ကစစ်ရေးတင်မာမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူကတင်ပြပေးထားပါဗ
ျ။ဝိုင်းမော်နဲ့မိုးမော်မြို့နယ်အတွင်းမြကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုဒီလ9ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးဒီနေ့အထိတပ်စခန်းအကြီးအငယ်20ကျော်ကိုသိမ်းယူနိုင်ခဲ့တယ်လို့ကချင်လူမျိုးရေးတပ် KNA ကကြေညာလိုက်တာဖြစ်ပါတယ်။ဒီလိုသိမ်းယူခဲ့တဲ့စခန်းတွေထဲမှာအရေးကြီးတဲ့စစ်ကောင်စီတပ်စခန်းတချို့ပါဝင်ကြောင်းလဲ KNA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ်
မလကုနေကနဲ့ဒီနေ့ခတိရနေ့အထိပေါ့ဒီလေဆာပတ်ဝန်းကျင်ပေါ့ဒီမချိနာပုံမောကာလန်တကျော်လုံးမှာဆိုလို့ရှိရင်တော့အလုံးအကြီးအငယ်အလုံးပေါင်းလို့ရှိရင်တော့20ဝန်းကျင်လောက်တင်းလိုက်ပါပြီ9ရက်နေ့မှာကတော့ခရယာတောင်ခန်းကိုတင်းတာဖြစ်ပါတယ်10ရက်နေ့မှာတော့ခရယာတောင်နဲ့အကကြက်ဖြစ်နေတဲ့နောင်ရာဂျင်ခန်းဆိုတဲ့တပ်စခန်းကိုပြန်ခတ်တင်းတာဖြစ်ပါတယ်ခင်ဗျာ Now 9ရက်နေ့မှာခတ်တင်းတဲ့တစ်ခုရှိတာတော့เส้นปมสุดเด็ดครับไอ้เนี่ยจะยาก็ทําผิดไปแล้วอะไรเนี่ยเลซาปังวินจินมายีจีเนี่ยทําผิดไปแล้ว
ขยาวันตัสคันหา2013คุณนี่ก็ KIA ก็เล็ดลุไล่ได้สคันผิดไปไลซาเนี่ยอเหมี่ยวตะกันกว่ามาที่ชื่อดาผิดตะลูกะซันกองสคันก็รอโมหม่องอยู่ในอื่นก็ไลซาอวนล้ามาที่ชื่อดาผิดไปอาจารย์ยีจีเนี่ยตัสคันฤาก็ดีละ9เนี่ยนี่ก็ไลซาอนีก็ Bombyang Bwans Khan, Shiyanima, Indab Bwans Khan, Malis Khan, Koyanima, Dophoyanga, Kalaya, Tidlini, Das Khanugu, Tenyuke, Jaung, Pyoware. Dia Baima, Pagan Myo, Damakhans Khan, Sombrava Myo, Das Khan, Tchugu, Tenyura, Shiga Jaung, Dine Siyi, Chinigu, Kulu, Sab, Pyoware.
Damakhans Khan, Mania, Shiyanima, Pide, Dingu, Yababi, Rule, Shire, Jujana, Tube, Gumbi. Sumda Bumbe Magaro, Shiene, Kalaya, Lisa Chobono, and it's kind of cook with Tirashi Bare. Malia and Sumbra Bum Chagas Hanchi Bare. John Lu, let's have Bangunjin, yeah, Chenero, put the Tigger of the Nerf. Tuchamoro, Mashibu, only Johnny Larela Mashibu, and maybe Dalila Majaw with the Nero, could the Tigono. Chapa Wunji Mare, could the Tigger of Majaw, oh, Pakan Be Maro, the Benet.
ยินเสร็จแต่ป่วยได้ชื่อแต่รู้รสชาติแต่มาคู่รสเสร็จมาตรีนารมไปแล้วทีนี้เนี่ยเงินตนายมารอมูมาวมิวเนี่ยมีจีน่าบ่หมอกาลันเอาชังอ่ะเนี่ยอีวาโกแล้วน่ะจีจีจ่าเราจองสิช่องตองอูดิซงตัวเลยลูกติดตากันดูก็เปล่าว่าเลยอยู่ว่าเรื่องว่ามันจะซื้อเสื้อผ้าซื้อตัวอย่างมาตีนี่กูดีสิช่องเลยอยู่ว่านี่อีวาเลยกูว่าเนี่ยเกลียดอ่ะตาลีก็เกลียดดีไปสิ่งละช่องเลยตาลีก็
ကလေးတို့ရောက်ခနာရှိလို့ပြောပါပြီ။ခနာတနိုင်နိုင်အဲ့လိုအဲ့လိုအဲ့ဝင်းချောပါ။ဒီကွဲတကြားချင်းနေပြီ။တချို့ဟာဟိုးဒါကလာပဲကိုသွားတဲ့လူကသွားလေတို့ပဲကိုဆောင်တဲ့လူကဆောင်ဟိုးမနောင်ကိုသွားတဲ့လူကသွားဒီမှာကွဲတကြားချောပါပြီ။ဒီမှာဘုရားရှိတော့ဘူး။နင်းအီယွာကိုစစ်ဆောင်လာသူတွေဟာမိုးမောက်မြို့နယ်ကမြို့သစ်ကုလနွန်လန်းတာလီစတဲ့မြစ်ကြီးနားဘုံမော်လမ်းဘေးကကြီးရွာကဖြစ်ပါလေ Mongle Chongbiga, Jiori Bagu, Bigger Yaga, Dingshong, Gaja, Pibare. Pagan Munaga, Damakanshi, Kamaya, Titti, Go Dust Kangu. Fivoila Nasat Chara Nigrega, Kaya in a Bubon Taduga, Taka Nira, Pibi. Mashla Kuyani Nyabaima, Sikonsi Dadu, Sokwa, Dwage Jongle, Piovare. Tignimaro, Pagan Mune, Sign Down, Yes Kama. Kanaja, Pikamu, Shijone. Lena Gigi, Timana Jong, Yazarchu, Tigai, Tisona, Shijone, Pagan Ditagan, Duga, Piovare.
ก็มาแล้วเนี่ยก็มาแล้วขนาดก็คือว่าเออมีมากระบุงนั่นนั่นที่เป็นว่าจับวันละก็ได้ว่าฉันไม่งั้นฉันไม่เอาเนี่ยหมอปัจจัยหมอที่เรียนมาจ้าละก็ไอ้หมาเนี่ยเอาไปเลยก็ไอ้หมามีตาสุดตรงยอดกันเนี่ยเอาไปเลยแล้วเดี๋ยวเดี๋ยวเราแต่งงานแล้วก็ฉันเอาเงินมาเนี่ยจ้าละใช่ไหมแล้วก็เต็มมาจ้าละแล้วเนี่ยเนี่ยที่จ้าละก็ยอดจ้าไปเนี่ย
มาจากวันนี้ที่ติดต่อกันก็มาเลยเดียวอะไรเดี๋ยวเราไม่ใช่ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอะไรแต่ยังไม่ได้ใจอ ိတ်ထားတာကြောင့်ပြည်သူတွေယာနဲ့ကြည်ပိတ်မိနေကြောင်းလဲဒေသခံတွေကပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေကတော့ဘာသာရေးနဲ့ငြိမ်းချမ်းရေးအဖွဲ့အစည်းတွေကကချင်ပြည်နယ်ဝန်ကြီးချုပ်နဲ့မပခတိုင်းမှုကိုတင်ပြဆောင်ရွက်နေကြောင်းဖော်ပြထားပါတယ်ကချင်ပြည်နယ်အတွင်းမှာဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးနောက်ဗမော်နဲ့မြစ်တီနာလေးစိတ်ကိုပြစ်ခတ်တိုက်ခိုက်တာတွေရှိလာကြောင်းလင်းခွင်းတစ်ခုလုံးကိုလည်းရက်အကန့်အသတ်မရှိပိတ်ထားပါရယ်ကေအိုင်ဘက်ကဒီနှစ်ဆန်းကစတင်ပြီးစီရေးအချိန်မြင့်တင်လာခဲ့ရကဖားကန်မန်စီမိုးမောက်ဝိုင်းမော်ဆွန်ဘရာဘန်ဘတ်တွေမှာပါတိုက်ပွဲတွေကျယ်ပြန့်လာသလိုဒီကနေ့မှလည်းစကိုင်းနဲ့ရှမ်းပြည်နယ်အဆက်ဒေသကတာနဲ့မဘိန်းကြားမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါရခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကစီရေးပြိပခနောက်ဆုံးအခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်စစ်ကောင်စီတက်နဲ့အေးရခိုင်တက်တော်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့မှပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဒေသခံပြည်သူတွေတေကျေတရားရတာတွေရှိနေပါတယ်။ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာဆိုရင်လည်းအရက်သား9ဦးထက်မနည်းလက်နက်ကြီးထိမှန်လို့တေဆုံးခဲ့ရတယ်လို့မြို့ခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကစီးရဲတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့အောင်မင်္ဂလာရပ်ကွက်မှာတနင်္ဂနွေနေ့ညကလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တာကြောင့်အရသာ9ဦးသေဆုံးပြီး10ဦးထက်မနည်းဒဏ်ရာရှိခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်
။ကြီးကြတဲ့အချိန်ကလည်းအင်းတို့ကျွန်တော်လည်းအတိအကျမသိဘူးမှန်းနေကြတဲ့ ဒေသခံတွေတေချေထိခိုက်ခဲ့ရတဲ့လက်နေကြီးကြီးဟာဘသူလက်ချက်ဆိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးရခိုင်တပ်တော်အေအေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ဒေသမှာအရက်သားတေဆုံးတန်ရမှုတွေထိခိုက်ပျက်စီးမှုတွေအတွက်အပြန်အလှန်ဆွဆဲလေးရှိတတ်ပါတယ်ပြီးခဲ့တဲ့လကုံပိုင်းကလည်းစစ်တွေမျိုးပေါ်ကကိုရီးယားစစ်ကန်စီအတွင်းလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ30ကျော်တိစုံပြီး80ကျော်လောက်တန်ရန်ရရှိခဲ့တာလည်းရှိခဲ့တာပါအခုလိုမျိုးတွင်းကိုမကြာခဏလက်နက်ကြီးကြီးကြောက်နေတာကြောင့်မျိုးတွင်းမှာရှိနေတဲ့ဒေသခံတွေစိုးရိမ်နေကြတာပါဒါပြင်စစ်တွေမျိုးတွင်းမှာရှိတဲ့ဒေသခံတွေအနေနဲ့စစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ဖို့ခက်ခဲနေကြတယ်လို့လည်းစစ်တွေဒေသခံတူကပြောပါတယ
်ဆိုတော့ဘယ်နေ့ဘယ်ချိန်ဘယ်နေရာမှာအဲ့မှာဆိုတော့ဒီမှာကျွန်တော်ကလေကိုယ်စီရောက်လာနိုင်တာပဲဆိုရင်တော့အရှင်မြောင်းလို့တာနေနေရတာအဲ့ဒါရင်းတော့တော့ဆိုတာပေါ့ဒီကျွန်တော်ကလည်းချုံလိုက်ရချုံနေတာပေါ့
ပြီးခဲ့တဲ့လတွေကလည်းတိုက်ပွဲတွေပြင်းထန်နေတဲ့ရန်ပြဲမြို့မှာဒီအပိုင်းစစ်ကောင်စီလေကြောင်းတိုက်ခတ်မှုတွေအကြီးအကျယ်လုပ်နေရပါဒီကနေ့မှလည်းရံပြဲမြို့အနီးနားမှာရှိနေတဲ့လေးတောင်မြို့နယ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်အရက်သားတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်ဒီနေ့နေ့လေ7နာရီခွဲကဆိုလို့ရှိရင်ကျွန်တော်တို့ဒီလေးတောင်မြို့လေးတောင်မြို့ရဲ့ဒီငပီချောင်းဆိုတဲ့ရွာကိုနေပြီးတော့ဝိုင်းစနစ်ထောက်ဖို့လေနေပြီးရနေပြီးတော့ဒီဒီဘုံဘုံကချတယ်အဲဘုံကချတော့အမျိုးသမီးတယောက်ကဟိုမှာဒီဟိုခြေထောက်ခြေထောက်မှာထန်ရတယ်ဆိုတော့ဆေးကိုနေနေရတယ်လေးတောင်ဆေးကိုမှာပေးဆုံးတာတော့မကြောက်ဘူးအဲအဲ့ဒီလေးတော်မှလည်းဘာတိုက်ဝဲမှမရှိဘူးဘယ်သူမှမရှိဘူးဒီတိုင်းပဲလေးနဲ့လာပြီးတော့တလူကြီးဒါလေးနဲ့နေပြီးတော့ဘုံလာချတော့တာ
တဆက်ထဲမှာပဲဇင်းချောင်းတိုက်နယ်ဆေးရုံကိုစစ်ကောင်စီရေတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတွေနဲ့ဆေးရုံဝန်ထမ်းတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့သူကဆက်ပြောပါတယ
်လူတွေကတော့အကုန်လုံးမျိုးတော့တိမ်းရှောင်နေကြတယ်အကုန်လုံးဆိုတာကပဲဒီလူငယ်ပိုင်းတွေတော့ပဲကြံတာပေါ့အဲလူကြီးပိုင်းတွေဆိုလို့ရှိရင်ဒါဒီကျွန်တော်တို့ဒီဇင်းချောင်းနဲ့နီးဟိုဝေးတဲ့နေရာတွေတော့အကုန်လုံးလက်နက်ကြီးပစ်တဲ့အချိန်ပြီးတော့တိတ်မကြဘူးဒီတစ်နှစ်လုံးဆက်ပြစ်နေတာပေါ့ပြီးတော့လဲဆေးရုံကလည်းလူလဲလူနာရဲ့အရှိတော်အကုန်လုံးကပ်ပြေးကြပြီပေါ့
ရခိုင်ပြည်နယ်မှာမြို့နယ်6ခုလောက်နဲ့တက်စကန်ပေါင်းညာနဲ့ချီလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့အရက်သားတွေနေထိုင်တဲ့မြို့ပေါ်ရက်ကွက်နဲ့ကျေးရွာတွေကိုဥတီပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေကြောင်းကနေတိုက်ခိုက်တာတွေအခုနောက်ပိုင်းပိုတိုးလှုပ်ဆောင်လာတယ်လို့ရခိုင်တပ်တော် AA ဘက်ကထုတ်ပြန်ထားတာရှိပါတယ်အခုလိုရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင်းအရက်သားသေဆုံးတာညာနဲ့ချီရှိနေတယ်လို့အိုးအိမ်စွန့်ခွာထွက်ပြေးနေရသူ3000ကျော်အထိရှိလာနေတယ်လို့ရခိုင်ဒေသခံအရက်ဖက်အဖွဲ့အစည်းတွေရဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်အတွင်းပြင်းထန်နေတဲ့တိုက်ပွဲတွေကြားမှာဒေသခံတချို့တေကျေဒဏ်ရာရတဲ့သတင်းကိုဆန်ကျော်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့တိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်နယ်ဘက်ကသတင်းကိုတင်ပြပေးကြပါမယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီမြို့နယ်တဲကတင်ကန်းညီနောင်တိုက်ပွဲကတော့ပြင်းထန်လာနေပါတယ်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေရောလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေရက်ကြာလာတဲ့အချိန်မှာတော့ထိုင်းနိုင်ငံတက်ခရိုင်တွင်းမှာရှိတဲ့မဲဆောက်မြို့အပါအဝင်ထိုင်းမြန်မာနယ်စပ်တစ်လျှောက်ကိုမတ်လ9ရက်နေ့ကနေစလို့ထိုင်းစစ်တပ်ဘက်ကလုံခြုံရေးတွေအထူးတိုးမြင့်ပြီးတော့တင်းကျပ်ထားပါတယ်ဒီအကြောင်းအသေးစိတ်ကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ပြင်းပြင်းနဲ့မြောက်ရီမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တရင်ခမရ399နဲ့တင်ငန်းညီနောင်ရဲစခန်းကို KNU နဲ့ PDF ပူးပေါင်းတပ်တွေကတိမ့်ပိုက်လိုက်ကြောင်းကြေညာခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာခဲ့ပါတယ်။ဒီအတွက်ထိုင်းဘက်ကလည်းနယ်စပ်လုံခြုံရေးကိုတိုးချဲ့ထားပြီးမတ်လ17ရက်နေ့မှာတော့မြန်မာနဲ့ထိစပ်နေတဲ့မြို့နယ်တွေဘက်မှစစ်ကားတွေနဲ့ကင်းလဲ့နေတယ်လို့လည်းနယ်စပ်နေပြည်သူတို့ကပြောပါတယ်။
ထိုင်းဘက်ကမှဆိုလို့ရှိရင်လည်းဒီထိုင်းစိုက်တော်ဝင်ဒီအစုတက်နဲ့ဒီမြန်မာတက်တွေပေါ့နော်အာဒီတက်နာတခြားပေါ့ဟောအဓိကအရင်တော့ဒီဘက်တက်ခိုင်တွေမှာရှိရဲ့ဒီမဲဆာမဲကူမဲကောက်ကင်းဘက်ရဲ့နောက်ဒီစောက်ခက်ဘက်မှဆိုလို့ရှိရင်လည်းလုံလေးတင်းကျပ်တာရှိတယ်နောက်သူအခုဒီကလေးရက်ကတွေ့ရတာဆိုအပေါ်မှာဒီဆက်လက်တင်ထားတဲ့ထိုင်းစစ်ကားတွေလှည့်တာတွေ့ရတယ်အဓိကတွေကတော့အခုမှတွေ့တာပေါ့နော်အခုရက်ပိုင်း2ရက်လောက်ပဲရှိနေတယ်မှလည်းလှည့်တယ်နောက်ကန်ယူနေတဲ့ဆောင်မှလည်းသူတို့ဟုတ်ရှိတယ်အခုထူးခြားတာကတော့ဒီခိုင်းရဲ့ဒီကွန်မန်တို့အထူးတပ်ဖွဲ့တွေကပေါင်းပြီးတော့ပါလုံးလုံးကြီးကိုသူတို့ယူထားတယ်တင်းကျပ်တင်းကျပ်တော့ရှိနေတယ
်ထိုင်းမြန်မာနယ်စပ်ချစ်ချည်ရေးတရားတင့်အနည်းမှာလဲလုံခြုံရေးကင်းလဲ့တာတွေရှိနေကြောင်းကိုလည်းနောက်ထပ်ပြည်သူတို့ကပြောပြပါတယ
်ထက်တက်ကလုံခြုံရေးကဒီလိုဟိုအကားလုံးတော့အပြောက်တွေကားတွေဘာတွေညာတွေတော့အကုန်လုံးဆင်းသင့်ထားတာပါဟိုရဒီလောက်ထားတာပါညာတော့သူက12နာရီကျော်လောက်ကလေနဲ့လာပြစ်ချသွားတော့အမှန်ဒီမနက်ပိုင်းပို့ထိုးရတာ ။လုံချုံကြီးကတော့ဒီနယ်စပ်မှာကဟိုထိုင်းစစ်တပ်ရဲ့အဲရဲတွေကလာဝကရာဒီကနဟူတောက်ရှောက်တော့အကုန်ပြည်တယ်မှာ။ဟိုဘက်ကနေပြီးတော့ဒီဘက်အတွင်းပိုင်းကိုဒီဘက်အတွင်းပိုင်းကိုဝင်လို့မရဘူး
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်နဲ့အနီးဆုံးထိုင်းဘက်ကမြို့နယ်တွေထဲကမဲဆောက်မြို့မဲလမမြို့ဖိုပရာမြို့တဆောင်ရမ်းမြို့စတဲ့နေရာတွေကိုတော့အရင်တုန်းကတော့စစ်ဘေးရှောင်တဲ့သူတွေလာရောက်ကြတာရှိတဲ့အတွက်လည်းအခုလည်းထိုက်ရောက်လာမှာကိုစိုးရိမ်နေပြီးထိုင်းဘက်ကလုံခြုံရေးကိုတိုးမြင့်ချထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အေပီလတုန်းကလည်းမြန်မာနိုင်ငံကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းဘက်ကိုစစ်ဘေးရှောင်သူ9000လောက်ခုလုံလာကြပြီးထိုင်းစစ်တပ်ကတော့တိုက်ပွဲညင်သက်လာတာနဲ့ရပ်ပိုင်းအတွင်းမှာပဲနေရက်ကိုပြန်ပို့ပေးခဲ့ပါတယ်ရှင်။
ဒါကတော့ကရင်ပြည်နယ်တင်ငန်းညင်နောက်တိုက်ပွဲပြင်းထန်နေတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာထိုင်းဘက်ကလုံခြုံရေးအထူးတိုးမြင့်ထားတဲ့အခြေအနေမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေကိုမနီပူရာပြည်နယ်အစိုးရပြန်ပို့မယ့်အစီအစဉ်ဆိုင်ငံ့တဲ့သတင်းကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံဘက်ကနေစစ်ဘေးတိမ်းရှောင်ရင်းနဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်မှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေကိုနေရက်ကိုပြန်ပို့မယ့်အစီအစဉ်ကကန့်ကွက်မှုတွေကြားကနေရပ်ဆိုင်းထားလိုက်ရပါတယ်လို့နယ်စပ်ဒေသအခြေစိုက်မြန်မာအရေးလှုပ်ရှားသူတွေနဲ့ဖမ်းဆီးခံထားရတဲ့မိသားစုတွေကပြောပါတယ်ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေကိုမူလကတော့ဒီကနေ့မှပြန်ပြီးတော့ပို့ပေးဖို့စီစဉ်ခဲ့တာပါဒါပေမဲ့အထမမြောက်ခဲ့ဘူးလို့ပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကပြောပြပေးပါမယ်
မနီပူရာပြည်နယ်အင်ဖာမြို့ကနိုင်ငံသားထိန်းသိမ်းရေးစင်တာထဲမှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား150ကျော်ရဲက89ယောက်ကိုဒီကနေ့မတ်လ17ရက်နေ့မှာနေရက်ကိုအပြီးလွှဲပြောင်းပေးဖို့ပြည်နယ်အစိုးရကပြင်ဆင်ထားပေမဲ့ဝေဖန်ကန့်ကွက်မှုတွေကြောင့်ဒီအစီအစဉ်ကိုရပ်နားလိုက်ရပုံရကြောင်းအိန္ဒိယအခြေဆိုင်မြန်မာအရက်ဘတ်အဖွဲ့အစည်းတို့နဲ့မိသားစုဝင်တွေကပြောပါတယ်ပြန်ပို့ဖို့အစီအစဉ်အထမမြောက်တဲ့ကိစ္စနဲ့ပတ်သက်လို့အိန္ဒိယအာဏာပိုင်တွေကတစုံတရာပြောဆိုထားတာတော့မတွေ့ရသေးပါဘူးအစီအစဉ်ရပ်ဆိုင်းလိုက်တာနဲ့ပတ်သက်ပြီးအသေးစိတ်ကိုစုံစမ်းနေကြောင်း Indian for မြန်မာအဖွဲ့ကစလိုင်းဒိုကာကအခုလိုပြောပါတယ
်ဒီလိုပြန်ပို့တဲ့ကိစ္စပေါ်မှာဆိုရင်မူရှိချောင်းဆိုတဲ့အတန်နဲ့ထွက်ပေါ်လာတဲ့ဟာရှိတယ်ဥပမာတဲ့ဒီ US နိုင်ငံဟာမျိုးကလည်းဒီဆိုရင်ချောင်းဟာမျိုးအတန်ထွက်လာတဲ့ဟာမျိုးရှိတယ်ဆိုတော့ဒီကိစ္စတွေပေါ်မှာသူတို့ကပြန်သုံးသက်တဲ့သဘောလားသို့မဟုတ်တခြားအကြောင်းအရာရှိတာလားဆိုတော့ကျွန်တော်တို့မပြောတတ်ဘူးအခုလောလောဆယ်ကျွန်တော်တို့အကြားနေရတဲ့ကောလာဟာလာအကြောင်းအရာတစ်ခုကတော့စကားစဖက်ကအထေလူကြီးအမေမရသေးလို့လားမခေါ်သေးတာဆိုတဲ့ပုံစံမျိုးတော့ဖြစ်နေတယ်ခင်ဗျာဟုတ်ဒါနဲ့ကျွန်တော်တို့ဘာမှအသိစိတ်ကူတော့မသိနိုင်သေးတဲ့အနေထားပါခင်ဗျာ
မဏိပူရာပြည်နယ်အာဏာပိုင်တွေဟာမြန်မာနိုင်ငံနဲ့ပြန်ပို့မဲ့80ကျော်တဲ့ကကလေးငယ်နဲ့အမျိုးသမီး38ယောက်ကိုမြန်မာနဲ့နေဆက်မိုရီမျိုးကစစ်စခန်းတစ်ခုစီကိုမတ်လ10ရက်နေ့ကလေးကပို့ဆောင်ထားကြောင်းမိသားစုဝင်တဦးက VOE ကိုပြောပါတယ်အမျိုးသားတွေကိုတော့ဒီနေ့တနင်္လာနေ့မနက်မှာအကျဉ်းစခန်းကနေအင်ဖာမျိုးလေးစိတ်ထိခေါ်ထုတ်ပြီးတော့မှစခန်းကိုပြန်ခေါ်သွားတယ်လို့သခိုင်းတိုင်းတမူးမျိုးမှာနေထိုင်တဲ့မိသားစုဝင်တဦးကပြောပါတယ်
သူကအခုရဲ့သတင်းနဲ့ဖုန်းပြောရတယ်လေသူကတော့သူ့ယောက်ျားလေးကလို့ဒီလေးငွေရောက်မှအထုတ်ခဲပြန်ထည့်လိုက်တာဆိုတော့သူကနားမလည်နိုင်ဘူးပေါ့သူတို့လည်းဒီဘက်ကဒီဘက်ကလည်းကုလို့မရဘူးပေါ့မြန်မာပြည်ဘက်ကလည်းလေအဲ့ဒါကျမလို့အိမ်မထောင်ကြီးမာကြီးရဲ့လမ်းကြီးဆက်တဲ့ကမှာဒီမြန်မာပြည်ဘက်ကလက်မခံလို့လို့လည်းပြောရခြင်းလို့ကတော့ဒီလိုမြန်မာပြည်ဘက်ကလက်မခံလို့ရတဲ့ခဏဒီရက်ဆိုင်ထားရတဲ့ဇီဝလုပ်နေလို့သူကအဲ့လိုမျိုးဖြည့်တာတဲ့စကားမျိုးတော့ပြောတာလေဒီနေရာတို့ထောင်ဦးလာတော့လေခုဒီမိုးလေးတဲ့မှာရောက်နေတဲ့တုံးရဲ့ခြေရောက်ခြေရောက်ကိုလည်းဒီမြန်မာပြည်ကလက်မခံတဲ့ခါမှာအရင်မူလထောင်ကမူလထောင်ကိုပဲပြန်ထားမယ်လို့လည်းအဲ့လိုသူတို့ဆိုရင်နေပေါ့အဲ့ထောင်လာဆိုတော့သူတို့မနေချင်တော့ဘူးအဲ့ဒါသူတို့ကနေရဲခန့်ပေါ့နော်
စစ်ပွဲတွေနဲ့အရက်သားဖိနှိပ်မှုတွေကြောင့်အကျဉ်းသားတွေကိုနေရက်ပြန်ပို့မယ့်အစီအစဉ်ကိုအရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြောင်းပြောပါရယ်မိသားစုဝင်တွေကတော့သူတို့ဟာအိန္ဒိယမဏိပူရပြည်နယ်ထဲမှာရက်ကန်းသွားရက်နေသူတွေဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးကင်းရှင်းကြောင်းလည်းပြောပါရယ်ဒါကြောင့်မြန်မာနိုင်ငံကိုပြန်ခွင့်မရခဲ့ရင်မိုရီမျိုးမှာဖြစ်ဖြစ်မီဇိုရန်ပြည်နယ်မှာပဲဖြစ်ဖြစ်နေထိုင်ခွင့်ရဖို့မျှော်လင့်ကြောင်းလည်း VOE ကိုပြောပါရယ်အင်ဖာမျိုးကထိန်းသိမ်းရေးစင်တာမှာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသား150ကျော်ဟာပြီးခဲ့တဲ့2023အစောပိုင်းတုန်းကသခိုင်းတိုင်းတမူးခရိုင်ကနေထွက်ခွာသွားပြီးတော့မဏိပူရာပြည်နယ်ထဲမှာနေထိုင်ချိန်မှာဖမ်းဆီးခံခဲ့ရတာပါအဲ့ဒီအချိန်သခိုင်းတိုင်းထဲမှာစစ်ကောင်စီနဲ့တော်လှန်ရေးအင်အားစုတွေစစ်ရေးတင်းမာနေချိန်လည်းဖြစ်ပါတယ်သူတို့တွေကအများစုဟာနိုင်ငံသားအုပ်ဥပဒေနဲ့ထိန်းသိမ်းခံနေရတာဖြစ်ပြီးလူရဲစစ်နေပေမဲ့လည်းထိန်းသိမ်းရေးစခန်းမှာဆက်ပြီးတော့အဖမ်းဆီးခံထားရကြောင်းရက်ဖက်အဖွဲ့အစည်းတွေကပြောနေကြပါတယ်ရှင်
ဒါကတော့ဖန်ဆီးခံထားတဲ့မြန်မာနိုင်ငံသားတွေကိုပြန်ပို့မဲ့အစီအစဉ်ဆိုင်ငံ့တဲ့တရင်မက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနားဆင်ရဖို့ရှိပါတယ်။
ဒီ OA season တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်မတ်လ17ရက်တနင်္လာညချမ်းအတန်လွင့် season တွေကို American ပြည်တော်စု Washington DC မြို့တော်ကနေည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကနေထုတ်ပြန်ခဲ့တဲ့မဖြစ်မနေပြည်သူစစ်မှုထမ်းဥပဒေဟာတရားဥပဒေဆိုင်ရာလှုပ်ထုံးလုံနည်းတွေနဲ့ညီမညီဆိုတာကိုဥပဒေရေးရာလေ့လာအကဲခတ်တွေကဘလို့များသုံးသပ်ပြောဆိုနေပါသလဲ။ဒီဥပဒေကြောင့်နိုင်ငံနဲ့ပြည်သူတွေအပေါ်မှာတက်ရောက်လာစေမဲ့အကျိုးဆက်တွေနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြည်ထောင်စုဝန်ကြီးဦးသိန်းဦးနဲ့မတ်ညိုညိုလင်းတို့မေးမြန်းတင်ဆက်ပေးထားပါဗျ
။ဥပဒေအမှန်29မြင်းဆောင်2010ဖြစ်ပြတ်ထန်းခဲ့သောပြည်သူစစ်မှုထမ်းဥပဒေသည်
မြန်မာပြည်သူတွေချမ်းမှာစိတ်ပူပန်မှုများစွာဖြစ်ရပြီးလူငယ်တွေချမ်းမှာလည်းရိုက်ခတ်မှုတွေရှိခဲ့ရတယ်။ပြီးခဲ့တဲ့ February 10ရက်နေ့ကစစ်ကောင်စီထုတ်ပြန်အတည်ပြုခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေဟာဥပဒေလုံထုံးလုံနည်းတွေနဲ့ဘလို့မှကိုက်ညီမှုမရှိတဲ့ဥပဒေဖြစ်တယ်လို့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရရဲ့တရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးကအခုလိုထောက်ပြပြောဆိုပါတယ
်။ Okay အဲ့ဒီဥပဒေကိုပြောမယ်ဆိုလို့ရှိရင်တော့အဓိကတော့အပိုင်း၃ပိုင်းခွဲပြီးတော့ပြောမှရမှာပေါ့နော်ပထမတစ်ပိုင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့မင်းအောင်လှိုင်ဟာအာဏာသိမ်းလိုက်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရလို့ပြောခဲ့တယ်ဒါပေမဲ့လို့လည်းပဲတကယ်တမ်းအဖြစ်ဆို2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းပဲမညီဘူးဟောဒါကြောင့်သူ့ရဲ့အာဏာသိမ်းခြင်းဟာအထမမြောက်ဘူးသူ့ရဲ့အာဏာသိမ်းခြင်းဟာကျွန်နိုင်ငံတော်ပုံကံမှုကိုကျူးလွန်တာပဲဖြစ်တယ်နောက်တစ်ခုကလည်းပဲဒီစစ်မှုထမ်းဥပဒေနဲ့ပတ်သက်တဲ့ဆိုရင်2010နိုဝင်ဘာလ4ရက်နေ့ကတည်းကဥပဒေအမိတ်အမှန်29မြန်ဆောင်2010နဲ့လုပ်တဲ့နေရာမှာအဲပုံမှန်တစ်ခါခွေးမှာပြောထားတာကနိုင်ငံတော်ငြိမ်းချမ်းသာရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌကလက်မှတ်ထိုးတဲ့နေ့မှာအနာတီးရမယ်လို့ပြောထားတာအဲ့တော့2010ကလုပ်လိုက်တဲ့ဥပဒေဒီအခု2024ဆိုတဲ့အတွက်ကြောင့်14နှစ်ကြာသွားပြီဒီဥပဒေကြီးဟာအသက်မသွင်းခဲ့ဘူးဒါကြောင့်ဒီဥပဒေဟာပြန်ပြီးတော့သုံးကိုသုံးတန်းရမယ်ဥပဒေဖြစ်နေတယ်ဒီတိုင်းလို့လို့ကိုမရတော့ဘူးဆိုတော့နှစ်ကလည်းပဲဆယ်စုနှစ်တစုရောကြာကြာလာခဲ့ပြီအဲ့ဒီအပြင်နိုင်ငံတော်ညဉ့်ညံ့တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးဤတန်းရွှေဆိုတဲ့နေရာမှာအစားထိုးခဲ့တာလည်းမရှိဘူးအဲ့တော့ဥပဒေရအစားမထိုးတဲ့အတွက်ကြောင့်မို့လို့ပြမဆုံးချက်နေရဲ့ဥပဒေကြောင့်အရာကိုကမဲအောင်နိုင်သည့်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘဲနဲ့အာဏာသိမ်းခဲ့တဲ့အတွက်ကြောင့်မို့လို့သူဒီလိုဥပဒေမျိုးကိုထုတ်ပြန်ဖို့အခွင့်အရေးမရှိဘူးအာဏာမရှိဘူးဒီလိုအာဏာတရားမဲ့နေ့ကိုထုတ်ပြန်နိုင်ရတယ်လည်းပဲဥပဒေရမရှိဘူးနောက်တစ်ခုကလည်းပဲပူဇော်မူကြီးတန်းရွှေနေရာနေရာမှာသူ့နာမည်ကိုအစားထုတ်လို့လည်းမရဘူး။ဘယ်နေရာမှာမှလောက်ခဲ့တာမရှိဘူး။ပြီးခဲ့တဲ့ကျွန်တော်တို့ဒီလွှတ်တော်နှစ်ခုစလုံးပေါ့နော်။နှစ်ခုစလုံးမှာလည်းပဲဒီဥပဒေကိုကျွန်တော်အစားထုတ်ပြီးတော့ဘယ်သူကအာဏာတည်ရမယ်ဆိုတဲ့စကေးရက်ကိုအစားထုတ်ခဲ့တာမရှိဘူး။ဒါကြောင့်မို့လို့ဒီလိုလုပ်ပိုင်ခွင့်မရှိဘဲနဲ့မင်းအောင်လှိုင်ကသူ့အာဏာတည်မြဲရေးအတွက်ကျွန်တော်ကမိုးရှူရိုးနဲ့ပေါ့နော်။အာဏာတည်မြဲရေးအတွက်ကိုပဲအဓိကထားပြီးတော့လုပ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင့်အရာလုံးဝမညီဘူးဆိုတာကဒါပထမဆုံးစပြီးတော့တွေ့ရမှာဖြစ်ပါတယ
်။ဒါပြင်ပြည်သူစစ်မှုထမ်းဥပဒေဆိုတာဟာပြည်ပရန်ကာကွယ်ရေးအတွက်ဖြစ်ပြီးမြန်မာနိုင်ငံမှာအခုလိုအချိန်ဒီဥပဒေထုတ်ပြန်တာဟာသူတို့အာဏာတည်မြဲရေးအတွက်စစ်ရေးလိုအပ်ချက်အရာလောက်တာသာဖြစ်တယ်လို့လည်းဆိုပါတယ
်။စစ်မှုထမ်းဥပဒေရဲ့အဓိကကတော့ပြည်ပရန်ကိုကာကွယ်ရေးအတွက်ပဲလောက်ကြတာဖြစ်ပါတယ်။နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိနေတဲ့စစ်ဥပဒေတွေကိုဒီစစ်မှုထမ်းဥပဒေကိုပြန်ကြည့်မယ်ဆိုလို့ရှင်ပြပရန်ကာကွယ်ရေးအတွက်ကိုလောက်ကြရတာဖြစ်တယ်။ဒါပေမဲ့လို့လည်းပဲအခုဒီစစ်ဥပဒေဟာဘာကြောင့်မို့လို့လိုအပ်တယ်လဲအခုချိန်မှာဘာကြောင့်မို့အာဏာတည်ဖို့လိုအပ်တယ်လဲဆိုတာကိုလုံးဝရှင်းပြခဲ့ခြင်းမရှိဘူး။ဒါကြောင့်မို့လို့ Grace Time လို့ခေါ်တဲ့သတ်မှတ်တဲ့အချိန်ကာလတစ်ခုကိုပေးဖို့လည်းလိုတယ်။လူတို့ကိုရှင်းပြဖို့လည်းလိုတယ်။အဲ့ဒီလိုမရှိတဲ့အတွက်ကြောင့်မို့လို့ဘာကြောင့်မို့လို့ဒါဖြစ်ရင်ဘာကြောင့်မို့လို့ဒီဥပဒေကိုလောက်တာလဲဆိုတာကတော့ရှင်းရှင်းလေးပဲသူတို့ဟာဒီမြောက်နိုင်တဲ့စေုပ်စုဟာအရှုံးကြီးရှုံးနေပြီအဲ့တော့စီးရေလိုအပ်ချက်ရစီးရေလိုအပ်ချက်ဆိုတဲ့နေရာမှာလည်းပဲတိုင်းပြည်ကိုကာကွယ်ရေးအတွက်မဟုတ်ဘဲနဲ့သူတို့ရဲ့အာဏာတည်မြဲရေးအတွက်လိုအပ်ချက်ရလက်တတော်လိုအပ်ချက်ရဒီဥပဒေကိုထုတ်ပြန်ပြီးတော့လူတွေကိုအတင်းအဓမ္မစစ်ထဲကိုသွင်းလိုက်တဲ့ကိစ္စဖြစ်တယ်ဆိုတာတွေ့ရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီဥပဒေကိုကျွန်တော်ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီလိုကျွန်တော်လိုအပ်တဲ့ဥပဒေတစ်ခုဖြစ်ဖို့အတွက်ကိုလိုအပ်တဲ့အထောက်အထားတွေအခြေအနေတွေအချိန်ခါတွေ ลงว่ามากันยี่เบนเนี่ยตัวเองอันนั้นที่มีอยู่อ่ะจะก็ดีกว่าทับิเลวดาพิเศษด้วยเจ้ามือโลอ่ะที่อุริฮะที่แค่กูจะต้องทั้งยี่ด้วยจุ่มเชียอุริพิเศษด้วยเจ้ามือดูเนี่ยดาวและขันลมยาวุสราอุตุยามพิบัติ
ดีอุบลีเอจูเซนีเน่ลุงเฮริเอนาคาคังกานาเปียกเวตัวมาพิบีปีดูเช่นเช่นเปียนใจใครยามเออุบลีตาพิจิตรุใจดีจ้วยมลูลาอาเจอุบลีเดียเล่พิจิตรุเปียววายโรดีอุบลีโอทบยังไงเดือดเจ้ามูลุตุยเอจูเซเดียบาพิมเลสุราอุจันโอเปียนเปียวจิมเลสุราเจ้าจะกัดใจดีจ้วยลงว่ามะเก้าเนี่ยจูเซยิ่งคู่ยาตัวมาพิจิตรุตอนนี้ยังไม่เปียวเมสุโลเชียนที่ซิอุบลีเอจันโอรุดีซิอุบลีเอที่กะ ตั้งแต่ทารุณอดีตก็จันโอรุอาสิ่งบุตรเล่าทารุณฮาริกาลุงเอ๋ยไปพิจิตรลุงเอ๋ยลุงเล่าที่อาลงโอที่สิอุบลีสิมุทันอุบลีสิเทวุตุยนัยเชนตุยนัยเชนอาพิมีวันนั้นไงเนี่ยจันโอรุอดีตก็จันโอรุลุงเอ๋ยที่ขังกันอาเปียกเวตามาพิจิตรลุงเอ๋ยที่อาคุสุโลเชนโกต้องเนี่ยเจ้าจันโอรุปัญญาเย่เนี่ยเก่งกว่าในจาราพิจิตรอดีตเป็นสิอุบลีเล่าเรื่องเจ้ามูลอดีตก็อาพิมเนาะเอ็งเจ้าเชนจันโอรุอุเมตุบลีโคขายเนี่ยที่แบบพิจิตร อันที่ก็เช่นกันที่อุเรสูจูโกจันโอรุอภิวันมาอุปนิเลตุเอกัวที่อุเรสูจูลู่ได้ลู่ได้ปิดลู่ได้ขันซานี่อะไรสุดาเฟรทุพย์เจ้ามโนรออารมณ์ที่นี่อะไรอะไรปฏิเดลสุเอกาจารอแต่พี่อะไรลงว่ามันยิ่งแต่พี่นี่อะไรแต่เจ้ามโนรู้กูเย่เนื้อเสียงวังซาดาวมาจันโอรุแค่ชาพุนี่อะไรเฉยมาเช่นยิ่งแต่พูดแค่พูดด้วยกูที่อุเรสูจูทบยังไงดับพี่เด็ดด้วยเจ้ามโนรู้ที่อุเรสูจูหาที่นักการเมืองเสียงลุงเอรีด้วยปอนอแต่เล็กขนาดจะเจ้ามือชิ
ဒီအချက်အလက်တွေကိုကျွန်တော်တို့ကြည့်စားဖြစ်တယ်မြောင်းနိုင်ရဲ့အကျိုးစီးပွားတစ်ခုတည်းအတွက်ဖယ်လုံးနေတာဖြစ်တဲ့အတွက်ကြောင့်မလို့အခုကျွန်တော်အားလုံးသိတဲ့အတိုင်းပဲနိုင်ငံပြင်ပအကိုထွက်ခွာတဲ့လူငယ်တွေကအများကြီးဖြစ်ခဲ့တာအများကြီးရှိနေဆိုတာတွေ့ရတာဖြစ်ပါတယ်နောက်ပြီးတော့ဒီတဲ့ပို့ပြီးတော့ဆိုတာကမထွက်ခွာဘဲနဲ့ရှိနေတဲ့သူတွေကိုအတင်းအားထက်မှစစ်တပ်ထဲကိုကျွန်တော เมื่อไหร่โน้ตีสิทธาดีดูดูเรื่องโกจันนโรลูดาทายพี่เนี่ยต้องพิมพ์ไม่อันนี้ท้าพี่ละเลยไอ้ลูกเบี้ยจะไม่เงินนี่มาดีสิทธาเรื่องไม่สิทธาพี่เนี่ยบอกนะพอร์ตพี่เนี่ยดาวมาหัวเบี้ยเนี่ยสิทธาพี่เนี่ยไม่เงินนี่พี่ใครไม่อันนี้ท้าพี่เลยดาฮะจันนโรเอ็มดามมาลูอะไรอะเดอันนี้ท้าอยู่นี่กูพันนี่ไม่อุบลีพี่เดียสุดาตัวยามาพี่ไปดาฮะที่อุบลีเย่ที่อุบลีจะมาพี่ปอล่าไม่จันนโรจูเซติพี่เดียสุดาตัวยามาพี่ไ
ွေအရာနိုင်ငံရဲ့အခြေခံဥပဒေကိုကိုင်ဆွဲပြီးစံသစ္စာကျင်းဆိုရမှာဖြစ်တဲ့အပြင်အသက်အန္တရာယ်ကိုထိခိုက်စေတဲ့အပြစ်ဒဏ်ပေးတာတွေကိုပါခံရနိုင်တဲ့အခြေအနေတွေထိပြည်သူတွေရင်ဆိုင်ရနိုင်တာဖြစ်တယ်လို့လည်းသုံးသပ်ပြောဆိုပါတယ
်။တမန်တော်ဥပဒေနဲ့တမန်တော်ဤဥပဒေဆိုပြီးတော့နှစ်ခုရှိပါတယ်။တမန်တော်ဤဥပဒေအခန်းနှစ်မှာပုံမှန်ခုနှစ်မှာလည်းပဲဒါစစ်မှုထမ်းတဲ့အခါမှာကျွန်တော်တို့ကျွန်တော်စံသစ္စာကျင်းဆိုရမယ်လို့ပြောထားပြီးတော့ဒီစံသစ္စာကျင်းဆိုရဲ့အခါမှာကြောက်စရာကောင်းတာကဒီစပြီးတော့စံသစ္စာကျင်းဆိုတဲ့ကိုယ်ကကြီးဖွဲ့စည်းပုံအခြေခံဥပဒေကိုအသက်ပေးပြီးကာကွယ်ရမယ်ဆိုတာပြောထားတယ်။ဒါကြောင့်မို့လို့အခုရှိနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကျွန်တော်တို့တော့ဖျက်ဆီးပြီးသားပေါ့။ဒါပေမဲ့မင်းအောင်နိုင်တို့ကိုယ်တိုင်ကဒါကိုရှိတယ်လို့သတ်မှတ်ထားတဲ့အတွက်ကြောင့်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ်ဆိုတဲ့ဟာနဲ့ကိုကတိုင်းပြည်ရဲ့ရန်သူဖြစ်အောင်လုပ်လိုက်တဲ့ဥပဒေဖြစ်တယ်။တော့ဒီစစ်မှုနဲ့ဥပဒေတွေကိုအကျုံးဝင်သွားပြီဆိုတာနဲ့ automatic ကျော်တိုင်းပြည်ကိုတိုင်းပြည်ရဲ့ရန်သူဖြစ်သွားပြီဆိုတာတွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ဒီစစ်မှုနဲ့ဥပဒေမှာဆိုလို့ရှိရင်သူ့ရဲ့အထက်အရာရှိရာခိုင်းတဲ့ဟာကိုမလွှဲမသွေလောက်ရမယ်ဆိုတာပါပြီးသားအမိန့်ကိုနာခံရမယ်ဆိုတာပါပြီးသားဖြစ်တယ်။ဒါကြောင့်မို့လို့ပြီးတော့ခိုင်းတဲ့နေရာကိုပို့တဲ့နေရာကိုသွားပါမယ်ဆိုတာအဲ့လိုသွားတဲ့နေရာမှာခိုင်းတဲ့အလုပ်ကိုလုပ်ပါမယ်ဆိုတာကိုလည်းအသက်ဆွန့်ပြီးလုပ်ပါမယ်ဆိုတာပြောထားတယ်ခိုင်းတဲ့နေရာကိုသွားပါမယ်ဆိုတော့လည်းအသက်ဆုံးပြီးတော့သွားပါမယ်ဆိုတာပြောထားတာဖြစ်တယ်။ဒါကြောင့်မို့လို့ဒီစေဝူတွေဟာအင်တာမကြောက်စရာကောင်းတယ်။စေဝူတွေကိုစုဆောင်ရင်ခံရရတာနဲ့တပြိုင်နက်တည်းမှာကျန်းသစ္စာချင်းစုခိုင်းပြီးတဲ့အခါကျတော့စစ်ထဲကိုသူတို့ကြိုက်တဲ့နေရာကိုသူတို့ခိုင်းတဲ့တိုင်လုံးမှာဖြစ်ပါတယ်။အဲတော့ခိုင်းတဲ့တိုင်မလုပ်ဘူးဆိုလို့ရှိရင်ကျွန်တော်တမ်းပြည့်စစ်မှုထမ်းခြင်းမှာဖြစ်ကျွန်တော်တခါတဲ့ရှေ့တွေမှာလည်းအဲ့ညံမှာလည်းကျွန်တော်ပြစ်တတ်နိုင်တဲ့အခွင့်အရေးလည်းရှိနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့လူတို့ဟာအင်တာမပဲကျွန်တော်ကြောက်စရာကောင်းတဲ့ကျွန်တော်တို့ဒီစစ်မှုထမ်းဥပဒေအောက်မှာပေါ့တကယ်ကိုကျွန်တော်အကြောက်တရားနဲ့ပေါ့နော်ကျွန်တော်ဟိုသူတို့ကိုကျွန်တော်တက်ခွင့်တေခွင့်ပေးထားတဲ့အောက်မှာအလုပ်လုပ်ရတာဖြစ်နေတာဆိုတာတွေ့ရမှာဖြစ်ပါတယ်အဲကြောင့်မို့ဒါတွေဟိုကျွန်တော်ကြောက်နေလို့မရဘူး တယောက်တည်းကြောက်နေလို့လည်းမရဘူးတစုတစ်ဖွဲ့လည်းကြောက်လို့လည်းမရဘူးကြောက်နေုံနဲ့ဒါကြီးကပြီးသွားမှာမဟုတ်ဒါဖြင့်မလိုရမလဲဆိုတော့အလုံးစုပေါင်းပြီးတော်နာမလို့လေအဲ့ဒါမဟုတ်ဘူးဆိုတော့ကျွန်တော်ဒါ1959နှစ်တက်မတော်ဥပဒေအရရော1959ခုနှစ်တက်မတော်ဤဥပဒေပုံမှန်နှစ်အခန်းခွန်အရရောကျန်းသက်စာကျင်းဆိုပြီးရတဲ့ပြင်နဲ့ထဲကျွန်တော်တို့သူတို့ခိုင်းနာကိုအသက်ဆုံးပြီးလောက်ရနိုင်မယ်ပြောချင်တာခိုင်းနာကိုအသက်ဆုံးပြီးမလုပ်ဘူးဆိုရင်သူတို့မှဒါနဲ့ပတ်သက်ပြီးအပြစ်ပေးအေးအေးပိုင်ခွင့်ရှိတာလေရှိတယ်တန်းပြစ်စစ်မှုထမ်းချိန်မှာမလုပ်ဘူးဆိုလို့ရှိရင်တခါလေပြစ်သက်ပိုင်ခွင့်ရှိတယ်အဲ့ဒါဟာကျွန်တော်အကြောက်တရားနဲ့လူသူကိုတော့တည်တွင်းကိုမောင်းတင်နေတဲ့ကိစ္စဖြစ်တယ်မောင်းပို့နေတဲ့ကိစ္စဖြစ်တယ်အဲ့ဒါကတယောက်တည်းကြောက်လို့မရဘူးတစုတည်းကြောက်လို့မရဘူးအားလုံးကဒီအမှန်တရားကြီးကိုလက်တင်ခံပြီးတဲ့ခါကျတော့အားလုံးဝိုင်းဝန်းပြီးတော့တော်လှန်မှသာလေဒီကိစ္စကအောင်မြင်မှာဖြစ်တယ်ဒီကြောက်တရားအောင်မြင်မှာဖြစ်တယ်ဆိုတာကိုတော့အဓိကထားပြီးတော့ပြောချင်ပါတယ
်ဒီဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတွေကပါလက်မခံနိုင်တာကြောင့် NUG အနေနဲ့ကတော့ပြည်သူနဲ့လက်တွဲပြီးအကြမ်းဖက်စစ်အုပ်ချုပ်မှုအ мян ဆုံးအဆုံးတတ်ရေးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ
်ဒီနေ့မှကျွန်တော်ပြောဖို့တစ်ခုရှိတာ NUG နဲ့ဒီစစ်မှုထမ်းဥတွေကိုမကြိုက်တာမဟုတ်ပါဘူးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအားလုံးကလည်းပဲဒီဥတွေကိုစစ်မှုထမ်းဥတွေကိုလုံးဝလက်မခံဘူးဒါကြောင့်မို့လို့ NUG အပါဝင်ကျွန်တော်တို့ဒီအကြမ်းဖက်စစ်အုပ်စုကိုတိုက်ခိုက်နေတဲ့ကျွန်တော်တော်လှန်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါဝင်ကျွန်တော် PDF တွေပေါ့နော်အပါဝင်အားလုံးဟာတင်းကြီးတင်းရွတ်ထိုင်းနဲ့ဝိုင်းဝန်းပြီးတော့ဒီအကြမ်းဖက်စစ်အုပ်စုကိုတိုက်ထုတ်ဖို့လိုလိမ့်မယ်နော်လိုအပ်တယ်ဆိုတော့ကျွန်တော်တွေးရပါတယ်ဒါကြောင့်မို့လို့ဒါဟာဘလို့နီးတဲ့လူထုတရားလုံးပါဝင်တဲ့တော်လှန်ရေးတရားကိုစင်ရဲမလဲအခုလည်းလူလူပါဝင်ပြီးသားဖြစ်တယ်ဒါပေမဲ့လို့လည်းပဲအပိသက်တိုက်ပွဲကိုဘလို့စင်ရဲမလဲဆိုတာကို NUG ကနေပြီးတော့ဒီဟာကြားကြကျွန်တော်တို့ဆုံးဖြတ်နိုင်ဖို့နော်လှုပ်ဆောင်နိုင်ဖို့အတွက်ကိုကျွန်တော်တို့အစီအဝဲတွေလုပ်နေတာဖြစ်တယ်ဒါကြောင့်မို့လို့လူထုအလုံးပါဝင်တဲ့ပြူဟာကိုကျွန်တော်တို့ဆွေးနွေးမှာကောင်းတဲ့ပေါ်သွားမှာဖြစ်ပါတယ်အဲ့ဒီနေရာမှာဆိုလို့ရှိရင် NUG ကလိုအပ်တဲ့ကျွန်တော် resource တွေကိုကျွန်တော်အတက်နိုင်ဆုံးထုတ်ယူပြီးတော့တုံ့ဆွဲမယ်လူထုရဲ့တော့တနိုင်ငံလုံးရဲ့အတိုင်းအတာနဲ့လူငယ်တွေကိုကျွန်တော်တို့ဟိုဒုက္ခမရောက်အောင်လို့ကျွန်တော်တို့ဦးစားပေးပြီးဆောင်ရွက်မယ်အဲ့ဒီအပြင်လူငယ်တွေမကပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကိုနဲ့လူငယ်တွေပုံမှန်အခြေခံပြီးတော့ပါဝင်လာမယ်မိသားစုတွေရဲ့အရေးတွေအဲ့ဒါတွေကိုလည်းပဲကျွန်တော်စဉ်းစားသုံးသပ်ပါတယ်အဲ့တော့တနိုင်ငံလုံးဟာတကယ်ကိုဒုက္ခကြောက်ရွံ့တဲ့ကာလတော်တယ်ဖြစ်တဲ့အတွက်ကြောင့်မို့လို့ NUG တခုတည်းနဲ့မကပါဘူးနိုင်ငံတကာရဲ့ကျွန်တော်တို့အခုအညီနဲ့ပေါ့နော်ဒီသူအားလုံးနိုင်ငံသားတွေတစ်ခွက်ရောက်တဲ့နိုင်ငံသားတွေအားလုံးကိုဘယ်လိုကူညီပေးရမလဲဆိုတဲ့ဟာတွေဟာအဓိကချက်ဖြစ်ပါတယ်အဲ့တော့နောက်ဆုံးခြုံပြီးတော့ပြောမယ်ဆိုရင် NUG ရဲ့ကျွန်တော်မဟာဗျူဟာကတော့အကျန်းဖက်မင်းအောင်လှိုင်စေအုပ်စုကိုအ мян ဆုံးနည်းနဲ့အဆုံးတတ်ရေးဟိုကျွန်တော်ဖက်ပေါင်းစုံကနေစူးစမ်းဆောင်ရွက်သွားမယ်နိုင်ငံရေးနည်းတွေကျွန်တော်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေစီရေးနည်းတွေနော်စီရေးပူးပေါင်းဆောင်ရွက်မှုတွေအဲ့ဒီအပြင်လူထုကိုထောက်ကူပြုတဲ့ကိစ္စရပ်တွေကိုအကုန်လုံးကျွန်တော်ဖက်ပေါင်းစုံကနေပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုကျွန်တော်ဆွေးနွေးချက်ချပြီးတော့အဲ့ဒါကိုစတင်ပြီးတော့အကောင့်ထဲပို့နေတယ်ဆိုတာကိုပြောချင်ပါတယ
်အခုဆိုရင်မြန်မာစစ်ကောင်စီကပြဋ္ဌာန်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေကြောင့်ပြည်တွင်းကလူငယ်အများစုပါဝင်တဲ့မြန်မာပြည်သားတွေပြည်ပနိုင်ငံတွေကိုနီးလန်းပေါင်းစုံနဲ့ထွက်ခွာနေကြတာတနိုင်ငံလုံးအတိုင်းအတာနဲ့ထောင်ပေါင်းချီရှိနေပြီလို့လဲထိုင်းနိုင်ငံအခြေဆိုင်လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောဆိုကြပါတယ်ရှင်
မညညိုလေးစီစဉ်တင်ဆက်ခဲ့တဲ့ဝင်းကြီးဦးသိန်းဦးနဲ့တွေ့ဆုံမေးမြန်းခန်းပါရှင်။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာနိုင်ငံစီးပွားရေးခိုင်မာအားကောင်းလာတဲ့အချက်ကိုအလေးထားပြောဆိုခဲ့ပြီးတော့စီးပွားရေးလုပ်ငန်းကြီးတွေအခွန်တိုးဖို့ကိုတိုက်တွန်းသွားပါတယ်။မြန်မာအမေရိကန်စီးပွားရေးလုပ်ငန်းရှင်တို့ကတော့လောက်ခလာစွာတိုးမြှင့်မှုအပါအဝင်လုပ်ငန်းမှာအထွေထွေကုန်ကျစရိတ်တွေတိုးလာနေတာကြောင့်အကျိုးအမြတ်လျော့လာတယ်လို့ VOA ကိုပြောပါတယ်။စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမတ်လ9ရက်နေ့လွှတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာသူတာဝန်ယူနေတဲ့ကာလအတွင်းစီးပွားရေးကဏ္ဍတိုးတက်မှုတွေကိုအလေးထားပြောဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကိုအခွန်တိုးကောက်ဖို့ပြောဆိုပြီးစေဝါပစ္စည်းတွေကုန်ကျစရိတ်သက်သာရေးနဲ့အိမ်ဝယ်ယူရေးပို့ပြီးတော့တက်နိုင်လာဖို့တို့ကိုလည်းတိုက်တွန်းပြောဆိုပါတယ်။လွန်ခဲ့တဲ့3နှစ်ကကြာဆင်းနေတဲ့စီးပွားရေးကိုဆက်ခံခဲ့ရကြောင်းအခုချိန်မှာတော့အမေရိကန်စီးပွားရေးကကဘာကအားကျရတဲ့စီးပွားရေးလို့လဲအမေရိကန်သမ္မတဘိုက်ဒန်ကပြောပါတယ်
။ My policies have attracted 600
သူရဲ့မူဝါဒတွေကြောင့်အမေရိကန်မှာအလို့အကင်ပေါင်းတောင်းချီဖန်တီးပေးနိုင်ခဲ့ပြီးတန့်စင်စွန့်အင်ခင်မီကုန်ထုတ်လုပ်ရေးကဏ္ဍတွေမှာ
ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုဒေါ်လာ650ဘီလီယံဆွဲဆောင်နိုင်ခဲ့ကြောင်းပါတီကြီးညံလုံးထောက်ခံတဲ့အခြေခံအဆောက်အုံဆိုင်ရာဥပဒေအရလူမှုအတိုင်းဝိုင်းတွေအတွင်းစီမံကိန်းသစ်ပေါင်း 46,000 ကျင်းညာနိုင်ခဲ့တယ်လို့သမ္မတဘိုင်ဒန်ကနိုင်ငံတော်အခြေပြမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်စီးပွားရေးဟာမျှော်မှန်းထားတာထက်အကောင့်ခဲ့ပြီးဖေဖော်ဝါရီလအတွင်းအလို့အကိုင်း 2,500 ဖန်တီးပေးနိုင်ခဲ့ကြောင်းတစ်ချိန်တည်းမှာပဲအဲ့ဒီကာလအတွင်းအလို့လက်မဲ့နှုန်းက 300.2 ရာခိုင်နှုန်းကနေ 3.6 ရာခိုင်နှုန်းထိမြင့်တက်ခဲ့တယ်လို့အမေရိကန်လုံသားရေးရာစီးရင်အင်ဌာနကဖော်ပြပါတယ်အလို့အကိုင်း 2,000 ထပ်ပြီးဖန်တီးပေးနိုင်မယ်လို့ခန့်မှန်းထားတဲ့ရိုက်တာကခောက်ယူတဲ့စီးပွားရေးစစ်တမ်းထက်အခုအလို့အကိုင်းဖန်တီးမှုကပိုပြီးတော့ကောင်းမွန်နေတာဖြစ်ပါတယ်။ဖေဖော်ဝါရီလအတွင်းဖန်တီးပေးနိုင်ခဲ့တဲ့အလို့အကိုင်းတွေအရေးအတွက်ကိုထပ်ပေါင်းရင်သူစတင်တာဝန်ယူခဲ့တဲ့2020ခုနှစ်နောက်ပိုင်းအလို့အကိုင်းပေါင်း15သန်းနီးပါးရှိသွားပြီလို့သမ္မတဂျိုးဘိုက်ဒန်ကကြေညာချက်မှာပြောပါတယ်။ဒါပြင်အလုတ်လက်မဲ့နှုံးဟာ400ခိုင်နှုန်းအောက်မှာဆက်ပြီးရှိနေတာဟာဆိုရင်နှစ်ပေါင်း90ကျော်အတွင်းအရှိကြဆုံးဖြစ်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းပြန်မှလစဉ်အလုတ်ကန်ရရှိမှုနှုံး 23,000 ထက်တာလွန်ခဲ့ကြောင်းအစိုးရကဖော်ပြပါတယ်။ကျန်းမာရေးစောင့်ရှောက်မှုအစိုးရအစားအသောက်ဝန်ဆောင်မှုများလူမှုကူညီရေးတည်ယူပို့ဆောင်ရေးနဲ့တူလောင်ယုံလုပ်ငန်းတွေမှာအလုတ်ကန်တွေတိုးလာတာပါ။မြန်မာအမေရိကန်လုပ်ငန်းရှင်ဦးမင်းနိုင်ကနယူးယောက်ပြည်နယ်မှာ recycle ပြန်သုံးလို့ရတဲ့စွန့်ပစ်ပစ္စည်းတွေကိုသိမ်းယူတဲ့အလုပ်နောက်အဝတ်လျှော်ဆိုင်အလုပ်တွေကိုလုပ်ကင်နေသူဖြစ်ပါတယ်။အဝတ်လျှော်ဆိုင်လုပ်ငန်းစတင်လုပ်ကင်ခဲ့ပြီးနောက်2016ခုနှစ်မှာစလို့ပြန်လည်အသုံးပြုနိုင်တဲ့စွန့်ပစ်ပစ္စည်းလုပ်ငန်းတွေကိုနှစ်စဉ်တိုးချဲ့လာခဲ့တာအခုဆိုရင်စိုင်5စိုင်ချီရှိနေပါပြီ
။ကျွန်တော်ဒီ2016နောက်ပိုင်းပေါ့နော်2016မှာစပြီးအဲဒီဆိုင်လေးပထမဆီးတဲ့လော်ဒီလုပ်ငန်းကိုဒီအဆောက်အဦပြင်ဆင်မှုတွေလုပ်မှဖြစ်တော့တဲ့ကြောင့်နောက်ထပ်တစ်ခုစဉ်းစားရင်းနဲ့ဒီ recycling လုပ်ဖြစ်တယ်2016မှာစပြီးလုပ်ဖြစ်တယ်လုပ်ရင်းနဲ့ဒီမှာပဲကျွန်တော်တစ်နှစ်မှာနောက်တစ်ချိန်နောက်တစ်နှစ်မှာနောက်တစ်ဆိုင်တစ်ဆိုင်အဲ့လိုဆက်တိုက်လိုမျိုးတိုးချဲ့သွားပြီးတော့20အခုချိန်9နှစ်10နှစ်ပြည့်မှာတော့ဒီလိုမျိုးလုပ်ငန်းတွေ location တွေများလာတာပေါ့နော
်နယူးယောက်ပြည်နယ်မှာအနေဆုံးလောက်ခလာစာတိုးလာပြီးအထွေထွေကုန်ချစီကလည်းတက်လာတာကြောင့်တနှစ်ပြီးတနှစ်လုပ်ငန်းတွေချက်လာနိုင်ပေမဲ့အမျက်အစွန်းကတော့လျော့လာတယ်လို့ဦးမင်းနိုင်ကပြောပါတယ
်။အောက်ခံတဲ့အတွက်ကြောင့်ခွန်လေးများလာတဲ့အတွက်ကြောင့်အဆောက်အဦပိုင်ရှင်တွေကလည်းကျွန်တော်တချို့ဟာတွေကဝယ်ထားတယ်တချို့ဟာတွေကကျွန်တော်ငှားထားတာလေ။ငှားထားတဲ့နေရာမှာဒီအခွန်ပိုင်ရှင်တွေ property owner တွေကဒီ tax တွေတိုးပြီးပေးရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆိုင်လာစားတွေဆိုလဲဆိုင်မှားကစားလိလောက်ခါစား5နှစ်3နှစ်အတွင်းနဲ့ဥဒီဘက်မှာကြာအရန်ကိုကွာဟလာနေရာလေးဆိုကျွန်တော်မှားတော့စပြီးတော့စသီတော့နဲ့ contract လုပ်တဲ့ချိန်မှာ3 year contract စလုပ်တဲ့ချိန်မှာ1200ပဲကျွန်တော်ပေးရတယ်အခုကျွန်တော်2000ထိပေးနေရတယ်ဟောဝန်ထမ်းလာစားတွေတိုးလာတယ်ဒီ property တွေမှားတဲ့ rental fee တွေလည်းများလာတယ်
ဒါပေမဲ့လုပ်ငန်းတွေမှာခင်မီနည်းပညာတွေအသုံးပြုပြီးကုန်ကျစရိတ်လျှော့ချနိုင်ရေးလဲပြင်ဆင်လာကြပါတယ်။မြန်မာအမေရိကန်လုပ်ငန်းရှင်ဦးမင်းနိုင်ကတော့လုပ်သားအင်အားအစားစက်ပစ္စည်းအသုံးပြုနိုင်ရေးပြင်ဆင်နေတယ်လို့ပြောပါတယ်
။အခုကျွန်တော်ဆိုရင်ဒါဝန်ထမ်း10ယောက်လောက်စီတဲ့ဒီ recycling လုပ်ငန်းကိုနောက်ပိုင်းဒီမှာကျွန်တော်တစ်ဝက်လောက်လျှော့ချလို့ရတဲ့အနေအထားဖြစ်တော့မယ်။အဲ့တော့ဗါတယ်ဆိုတော့ကုမ္ပဏီကနေပြီးတော့ကျွန်တော်ဆက်တည်တက်ပြင်မယ်။ဆက်ရီတက်လိုက်တာ ਨੇ သူတို့ဘက်ကလည်းဟိုကျွန်တော်ဒီမှာ3ခေါက်လောက်လက်တယ်တဲ့နေရာမှာတစ်ခေါက်လောက် ਨੇ ဒီ fresh လုပ်တဲ့ဟာတွေအခုဆိုရင်ကျွန်တော်ဒီ press လုပ်ဆက်မလို့ပဲ ਨੇ soda လုပ်ပြီးတော့သူရဲ့ distributor light soda လုပ်ပေးတာဟာတွေမျိုးစားတွေခွဲပြီးတော့ကုန်ကားကြီး truck ကြီးတွေနဲ့လာပြန်တယ်သွားတာဆိုတော့3ခေါက်လောက်တယ်မဲ့နေရာ truck က3ခေါက်တယ်မဲ့နေရာမှာသူတို့ဆက်ရီထပ်ပေးလိုက်ပြီးဆိုရင်တစ်ခေါက်နဲ့ပြီးသွားတာအဲ့တော့သူတို့ဘက်ကလည်းကုန်ကျစရိတ်တွေဟိုဝန်ထမ်းတွေကုမ္ပဏီဘက်ကဝန်ကြားကိုကြစိတ်ကြီးဒီလိုစီစိတ်တွေတက်စိတ်တွေ gas price တွေမြင့်တက်နေတဲ့ချိန်မှာသုံးခေါက်သွားမယ့်နေရာမှာတစ်ခေါက်လောက်ဖြစ်သွားမယ်အဲ့မှာဝန်ထမ်းအင်အားလဲကုမ္ပဏီရဲ့ short ချလို့ဖြစ်သွားတယ
်လောက်ခလာစာဆိုင်ကန်းငှားကစတဲ့အထွေထွေကုန်ကျစရိတ်တွေတက်လာပြီးမယ်လဲပြန်လဲအသုံးပြုနိုင်တဲ့စွန့်ပစ်ပစ္စည်းတွေဖြစ်တဲ့
Pelinggung, Pugung, Drigoro, the Kugo, Tomsing, Guazino, Tamachekam, Bianajang, Recycling, Siwaye, Lungan, Loturi, Gongjazi, Miabi, Wingwe, Dumladaga, Adiga, Ake, Kelule, Umenanga, Piovare, Tietuele, Lungan, Shinwe, Susi B, Nongdap, Yensin, Yuza, Nijare, Lule, Tuga, Pioegu, Piovare, She.
ဒီထိုင်ဆူဇီတင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာအောင်လို့ဩစတြေးလျနိုင်ငံစစ်တနီမြို့မှာအခြေစိုက်တဲ့ဟတ်ဘင်းရိုင်ဇင်အဖွဲ့ကမြန်မာလူငယ်တွေစူးစမ်းနေကြပါတယ်မြန်မာနိုင်ငံမှာလက်ငင်းအကူအညီလိုအပ်နေတဲ့သူတွေအတွက်မကြသေးခင်ကပဲကျင်းပခဲ့တဲ့မြန်မာပြည်သူတွေ
ာသိမ်းမှုကိုအကြမ်းတစ်ဖက်အာဏာဖိဆန်နေတဲ့ CDM ဖွင့်နှင်းတွေအတွက်ရမဝေရှာလက်လျှောက်ပွဲတစ်ခုကိုဩစတြေးလျနိုင်ငံစစ်တီမြို့မှာမတ်လ3ရက်နေ့ကလုပ်ခဲ့ပါတယ်။မြန်မာနိုင်ငံကလူမှုအတိုင်းဝိုင်းတွေကြားမှာအေဂျင့်တရားမျှတမှုရရှိစေဖို့နဲ့ပုံမကောင်းပုံနဲ့အပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့ Heartbeats Rising ဆိုတဲ့ဒီပရိုဟိတဖွဲ့ကစီစဉ်တဲ့လက်လျှောက်ပွဲဖြစ်ပါတယ်။စေတီမျိုးကအချိန်ကြီးကနေရာတွေကိုဖြတ်ပြီးတော့တနေ့ရဲမှာဒီစုစုပေါင်း -10 နီးပါးလမ်းလျှောက်ကြတဲ့ပွဲမှာ10မိုင်နီးပါးပါဝင်လမ်းလျှောက်ခဲ့တဲ့မတ်မေစီသူအောင်ကိုလမ်းလျှောက်ပွဲအကြောင်းကိုမေးကြည့်ပြပါတယ်
။မတ်လ3ရက်နေ့ကလျှောက်ခဲ့တဲ့လမ်းလျှောက်ပွဲမှာလူတွေတော်တော်များများကပါဝင်ပြီးတော့လျှောက်ကြပါတယ်။စီနီမှာဒီခုချိန်ကတော့လေနေရာလည်းရမ်းပူနေတော့ဒီလောက်နေပူနေတဲ့အချိန်မှာလူငယ်ရောလူကြီးရောတော်တော်များများကလာပြီးတော့လျှောက်ကြတာမို့လို့အားရကျေနပ်ဖို့ရှိပါတယ်။လူစုစုပေါင်းဆိုလို့ရှိရင်တော့20 30လောက်တော့ရှောက်ဖြစ်ကြတယ်လို့တွေ့ရပါတယ်ဒါကြောင့်မလို့ဖိတ်ကိုအားရကျေနပ်မှုရှိပါတယ
် We work for new Myanmar ဆိုပြီးတော့မှဒီမြန်မာနိုင်ငံအတွက်လမ်းလျှောက်ပွဲက February လတည်းကစတယ်လို့နားလည်ပါတယ်ဆိုတော့မတ်လ3ရက်နေ့တုန်းကပွဲကတော့ One Day Challenge ဆိုပြီးတော့မှဒီတရက်သေးဟိုမိုင်အများကြီးပေါ့လေဒါဝင်လမ်းလျှောက်တဲ့ပွဲဆိုတော့အဲ့ဒီနေ့တုန်းကဒီရင်ပန်းထားတဲ့အတိုင်းရောရမုံငွေတွေကိုရခဲ့တယ်လို့ပြောလို့ရပါရှင
့်ရပါတယ်ရှင့်အဲ့ဒီအတွက် one day challenge ဖြစ်တဲ့အတွက်ကြောင့်မလို့လူတွေကစိတ်ဝင်စားမှုလဲပို့ပြီးတော့ရလာပါတယ်အဲ့ဒီနေ့ကြတော့မှပဲဟိုတငယ်ချင်းတွေကိုပြောကြတာနဲ့တယောက်ရဲ့မိသားစုတွေကိုပြောကြတာနဲ့ဆိုတော့လေဟိုအဝေးတာဝေးကိုရှောက်တဲ့ခါကျတော့အဲ့ဒီတာဝေးကိုရှောက်တာကို encourage လုပ်တဲ့နေနဲ့တယောက်နဲ့တယောက် support လုပ်ကြတော့အဲ့ဒီနေ့ကတော်တော်ကြီးကိုဟို fundraiser တွေတော်တော်များသွားပါတယ်အဲ့ဒီနေ့ကတော့သတ်မှတ်ထားတဲ့ရမုံငွေမျိုးတော့ပြည့်ပြီးတော့မှာပေါ့နော်ဘာလို့လဲဆိုတော့နှစ်လ February လရင် March လရင်နှစ်လကိုကျမတို့ကသတ်မှတ်ထားရဲဆိုတော့အဲ့ဒီကိုရောက်ခါတော့နေပြီပေါ့နော်တဝက်လောက်တော့ရောက်ပါပြီဆိုမတ်လတစ်လလုံးနဲ့ကျမတို့ဆက်ပြီးတော့ရမုံငွေကိုရှာအောင်ပါပါရှင့်
ဆိုတော့နောက်တစ်ခါဒီလမ်းလျှောက်ပွဲလမ်းချောင်းပေါ့နော်ဆိုတော့ဒီလမ်းလျှောက်ပွဲလမ်းချောင်းကိုကြည့်လို့ရှိရင်ဒီစစ်နီမျိုးကအထင်ကရနေရတော်များများဖြတ်သွားတာတွေ့ပြရတယ်လေဥမာဘွန်ဒိုင်ဟိုပင်လယ်ကမ်းခြေတို့နောက်တစ်ခါဒီဘော်ဒန်နိုဂယ်ဂါဒန်ရုခပေတာဥယင်တို့နောက်ဆုံးဒီဟိုစာပေါ်လက်ဆောက်ပွဲအဆုံးသတ်တဲ့မစ္စစ်မကွာရီစ်တဲဆိုလို့ရှိရင်လည်းဒါအများတိုင်းစီကားနေတယ်ပေါ့အထူးသဖြင့်ဒီနိုင်ငံသားလာကြတဲ့နိုင်ငံတကာကဟိုကဘာလက်ခီးသွားနေတယ်အများတိုင်းစီကားနေတဲ့နေရာမျိုးတွေဖြစ်ပါတယ်ဆိုတော့အဲ့လိုနေရာတွေကိုလမ်းလျှောက်ဖြတ်သွားတဲ့အခါကျတော့ဒီမြန်မာနိုင်ငံအကြောင်းပေါ့နော်လူတွေကိုပို့ပြီးတော့မှတည်အောင်လို့ဟိုပို့ပြီးစိတ်ဝင်စားလာအောင်လို့ဘလောက်ထိလုတ်ခဲ့နိုင်တယ်လို့ပြောလို့ရလဲရှင
်ကျမတို့ကအင်ဂျီလေးတွေကိုစင်တူလေးတွေဝတ်ထားတယ်လေအဲအင်ဂျီလေးမှာဟိုဒီဟာဘင်းရဲ့တစိကလေးနဲ့ဟိုဒီရေးထားတယ်ဆိုတော့လူတွေကစိတ်ဝင်စားနေကြည့်ပါတယ်နောက်ပြီးတော့အုပ်စုလိုက်ကလေးသွားတဲ့အခါကျတော့သူတို့ဘာကြောင့်သွားနေကြလဲဆိုပြီးတော့စပြီးတော့ကြည့်ပါတယ်ဟိုလာပြီးတော့ပေါ့ဘာကြောင့်လဲလို့မေးတဲ့လူတွေလည်းရှိတဲ့အခါကျတော့ကျမတို့ပြောပြလို့ရပါတယ်ဘာအတွက်ကျမတို့ရှောက်ကြရပေါ့နော်မြန်မာပြည်မှာစစ်ပွဲတွေဖြစ်နေတယ်ကိုင်းနေစွန့်ခွာပြီးတော့ပြင်းနေရတဲ့လူတွေလည်းအများရှိနေတယ်။အဲဒီလူတွေအတွက်တကယ်ပဲလိုအပ်နေတဲ့အခြေခံပေါ့နော်။ပြည်မာရေးပစ္စည်းဟိုစားတောက်ကုန်ပစ္စည်းတွေစသဖြင့်ပေါ့နော်။လိုအပ်နေတဲ့ဟာတွေကိုကျမတို့ကုန်ကြီးထောက်ပံ့ပေးဖို့အခုလိုလမ်းလျှောက်နေတာပါလို့သူတို့ကိုကျမတို့ရှင်းပြပေးခဲ့ပါတယ
်။ဒီ We Work for New Myanmar ဆိုတဲ့အသုံးအနှုန်းကိုလည်းမေးချင်ပါတယ်။ဒီမှာဒီ New Myanmar ပေါ့နော်။မြန်မာနိုင်ငံသစ်ဆိုတဲ့ဟိုအတိတ်ပဲပြောသုံးနှုန်းထားတာသတိထားမိပါတယ်ဆိုတော့ဘာကြောင့်လဲဆိုတာအဲ့ဒါကိုလည်းရှင်းပြပါပါရှင့
်မြန်မာနိုင်ငံသစ်ဆိုတော့အစ်စ်တစ်ဖန်ပြန်လည်တည်ထောင်မအောင်ဆိုလိုတာပါရှင့်ဟိုဘာကြီးမှာအရင်တော့ကတော့အမေရိကန်မှာပေါ့ပြည်တွင်းစစ်ဖြစ်ပြီးတော့ဂျွန်စနစ်ကိုဖြုတ်ချနိုင်ခဲ့တာရယ်အမေရိကန်ကနေပြီးတော့ Federal စနစ်ကိုတည်တည်ချာချာအခိုင်အမာတည်ဆောက်နိုင်တဲ့အပြင်စီးပွားရေးတွေလူမှုရေးတွေပါဖွံ့ဖြိုးတိုးတက်အားလုံးပေါ့နော်အချာချာချာဝိုင်းဝန်းကူညီပြီးတော့ပြန်လည်ထူထောင်လာတဲ့သမိုင်းတွေလည်းရှိခဲ့ပါတယ်။ကမ္ဘာစစ်ကြီးပြီးတဲ့အချိန်မှာတကမ္ဘာလုံးဟီးဖြစ်အောင်အားလုံးဝိုင်းဝန်းကြိုးပမ်းပြီးတော့စူးစမ်းကြတဲ့သမိုင်းတွေကိုအခြေခံပြီးတော့ကျမတို့ကဒီမြန်မာပြည်တစ်ပေါ့နော် New Myanmar ဆိုပြီးတော့ကျမတို့နာမည်ပေးခဲ့တာဖြစ်ပါတယ်။ဒီ New Myanmar ဆိုတဲ့က ောင်းစီအောင်မှလာပြီးတော့ရှောက်ကြတယ်လမ်းရှောက်ကြတယ်လူတွေအားလုံးကလည်းမြမပြီအတွက်ပေါ့နော်ကောင်းစီခြင်းနဲ့ပြန်လဲတိုးတက်စီခြင်းနဲ့ဆိုတဲ့လူတွေကြီးပါပဲဒါကြောင့်မလို့ဒီလူတွေရဲ့စိတ်ထဲမှာလည်းဒီမြမပြီမှာစစ်တေစစ်ပွဲတွေနောက်ထပ်မဖြစ်စေခြင်းတော့ငြင်းချမ်းစီခြင်းနဲ့အဲ့လိုငြင်းချမ်းစီခြင်းနဲ့ဆိုတာတွေကိုရဖို့အတွက်ကိုမြမပြီမှာဒီ correction တွေပျောက်ကင်းဖို့လိုပါတယ်စီအာနာရှင်စနစ်ပြောက်ကင်းဖို့လိုပါတယ်အာနာရှင်စနစ်တွေ correction တွေပျောက်ကင်းပြီးတော့မြမပြီအစ်စ်ကိုထူထောင်ဖို့ရည်ရွယ်တဲ့အနေနဲ့ညူးမြမဆိုတဲ့စကားလုံးကိုတုံ့နှုံတာပါဖြစ်ပါတယ
်ဟုတ်ဆိုတော့ဒီ Mammy Zero ရဲ့ဒီ Heartbeat Rising အဖွဲ့ကဒီမြန်မာနိုင်ငံမှာလိုအပ်နေတဲ့သူတွေအတွက်ကိုပေါ့နော်အခုလိုမျိုးရမုံငွေရှာတဲ့ပွဲတွေကိုအရင်ကလည်းလှုပ်ဖူးပါတယ်ဆိုတော့အခုလမ်းလျှောက်ပွဲကတော့ဒီ CDM ဝန်တန်းနေနောက်တစ်ခါဒီစေဘေးဒုက္ခတွေအတွက်ကိုအဓိကရမုံငွေရှာတာဖြစ်တော့ပေါ့နော်သူတို့ကိုအကူအညီတွေပေးနိုင်ဖို့အတွက်ကဘလောက်လိုအပ်တယ်လို့ပြောချင်ပါလေရှင်
အများကြီးလိုအပ်ပါတယ်မြန်မာပြည်အတွက်အကူအညီပေးဖို့ကအခုချိန်မှာအများကြီးလိုအပ်ပါတယ် CDM လုပ်နေတဲ့လူတွေလည်းအများကြီးရှိပါတယ်သူတို့တွေကသူတို့ရဲ့အလုပ်တွေကိုစွန့်ခွာပြီးတော့တခြားအလုပ်တွေလုပ်နေရတာဥပမာပေါ့ဆရာဆရာမတွေဆိုလို့ရှိရင်လည်းသူတို့ထမင်းဟင်းချက်ရောင်းရတာတွေပါဖြစ်နေပါတယ်ဒါပေမဲ့သူတို့ဘယ်သူတွေလဲဘယ်မှာနေလဲဆိုတာတွေကလည်းဒါကြီးကဖွင့်ပြလို့လည်းမရတဲ့အခြေအနေရှိတာပေါ့နော်တော်လိုင်းကြီးကကြာရှည်လာတဲ့အခါကျတော့ဒီတော်လိုင်းကြီးဘက်ကိုတော်တော်များများတော်လိုင်းဘက်ကိုအားဆိုင်ပြီးတော့ကူညီနေကြတာတွေအများကြီးရှိပါတယ်အဲ့ဒီအချိန်မှာCDM လုံထားတဲ့ဝန်ထမ်းတွေကိုနည်းနည်းလေးအားယော်သွားတာလေးရှိတာပေါ့နော်ကျမတို့ကအဲ့ခါအဲ့အတွက်ကိုလည်းပို့ပြီးတော့အားပေးစေချင်တာလည်းပါပါတယ်အဲ့လိုလူမျိုးတွေအများကြီးလိုတဲ့အပြင်ကိုမြမပြည်တွင်းမှာစစ်တေဖြစ်နေတဲ့စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာလည်းဟိုကလေးတွေစာသင်ကျောင်းတွေကဖြစ်စီခံရတာတွေစာရမတင်ရတာတွေဘဝတွေပျက်စီးဆုံးရှုံးနေရတာတွေဒါတွေအတွက်ကိုကျမတို့အများကြီးကူညီဖို့လိုပါတယ်ဟိုဒီလောက်ကလေးကျမတို့လို့တာဒါနှမ်းတစ်စီးလောက်ပဲရှိပါသေးတယ်တခြားဗမာပြည်အတွက်ကူညီဖို့တခြားတွေလည်းအများကြီးအားစိုက်ကြဖို့လိုအပ်ပါတယ်။ဒါအစပဲရှိပါသေးတယ်။မပြီးလည်းမပြီးသေးပါဘူးပွဲတွေက။မပြီးသေးဘူးဆိုတာကလေကျမတို့စူးစမ်းဖို့အများကြီးလိုပါသေးတယ်။တကယ်လို့အကုန်လုံးကငြင်းချမ်းသွားပြီ။ဘာမှကျမတို့ဟိုစစ်အာဏာရှင်စနစ်ကပျောက်ဆုံးသွားပြီ။ပြီးဆုံးသွားပြီဆိုရင်တော့မှကျမတို့ကဒါစပြီးတော့လှုပ်ရတော့မှပြန်လဲထူထောင်ရေးဆိုတာကတော့ပို့ပြီးတော့ကျေပြန့်ပြီးတော့ကြီးမားပါတယ်။ပို့ပြီးတော့လိုအပ်ပါတယ်။
ဆိုတော့အခုလိုမျိုးဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုပေါ့နော်စက်တီမျိုးမှာရှိနေတဲ့အမြန်မာတွေအနေနဲ့ဘလောက်အထိအရေးကြီးလို့ရှိတယ်လို့မြင်လဲနောက်တစ်ခါတခုကအခုလိုမျိုးဒီမြန်မာနိုင်ငံကပြည်သူတွေအတွက်ကိုကူညီဖို့အတွက်ပို့ပေါ့နော်ဘလောက်အထိတက်တက်ကြွကြွရှိကြတယ်လို့ပြောနိုင်ပါလဲရှင
်စက်တီမျိုးကမိသားစုမြန်မာမိသားစုကတော့အရင်ကတက်ကြွပါတယ်ဘာဖြစ်လို့လဲဆိုတော့လူတိုင်းပြည်နိုင်ပါတယ်နှစ်ပတ်တိုင်းပတ်တိုင်းတနေ့တနေ့ကနေဆိုလို့ရှိရင်ကျမတို့မှာဈေးရောင်းပွဲတွေရှိပါတယ်လူတိုင်းကအတက်တရောသွားပြီးတော့ရောင်းတဲ့လူတွေရောဝယ်တဲ့လူတွေရောအတက်တရောအပတ်တိုင်းကိုမမောနိုင်မပန်းနိုင်လောက်ကြပါတယ်။အဲဒါပြင်ဒီလိုမျိုးအကြောင်းတစ်ခုခုဖြစ်လာပြီဆိုလို့ရှိရင်လည်းဆင်နီမျိုးကလူတွေကလက်မနှေးပါဘူးအကုန်လုံးဝိုင်းဝန်းပြီးတော့ကူညီကြပါတယ
်။ Australia နိုင်ငံဆင်နီမျိုးအခြေစား Heartbeat Rising ဆိုတဲ့ပရဟိတဖွဲ့ကမတ်မေစီတူအောင်ဖြစ်ပါရဲ့ရှင်။သူတို့ဖွဲ့အနေနဲ့ဒီမြန်မာနိုင်ငံမှာအကူအညီလိုအပ်နေတဲ့တွေအတွက်တအားသေး၍ဆက်ပြီးတော့ကူညီသွားမယ်လို့ပြောပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
ဒါကတော့ Australia ကမြန်မာပြည်သူတွေအတွက်လမ်းလျှောက်ပွဲအကြောင်းမဆုမြတ်မွန်စီစဉ်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှရှင်မကြခင်မှာအစီအစဉ်တွေပြီးဆုံးတော့မှာမို့လို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဒေသဆိုးဝါးတဲ့ပြည်ပခဘေးဒုက္ခအန္တရာယ်ခံစားနေရသူတွေနဲ့အတူသွေးစည်ညီညွတ်မှုကိုပြသပြီးထောက်ပံ့ကူညီဖို့အစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုလ္လရာသီအစမှာကလသမကအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကမြစ်တာရက်ခံလိုက်ပါတယ်။ရမဒန်ဥပုလ္လဟာညင်ချမ်းရေးတံပိုးဇွဲရှိမှုနဲ့ရေရောတဲ့ပေးကမှုကိုထင်ရှားနေတယ်လို့ဝုပြုဆုတောင်းမှုနဲ့အတူလက်တွဲပြီးတူဦးတူဦးဖေးမကူညီမှုကိုထင်ရှားတဲ့အကြောင်းသူကပြောဆိုသွားပါတယ်။ရုရှားပိုင်နက်မှာယူကရိန်းရဲ့အဝေးဒိန်းဒရုန်းနဲ့တိုက်ခိုက်မှုအများအပြားကိုတားဆီးနိုင်ခဲ့တယ်လို့ရုရှားစစ်တပ်ကဒီကနေ့ပဲပြောပါတယ်။ Brian Data မှာဒရုန်း၄စင်း Oyo Data မှာ၂စင်းနဲ့ Belgorod Data မှာတစ်စင်းတို့ကိုဖျက်ဆီးပစ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကလည်းသူတို့နိုင်ငံအတွင်းကဒေသအတော်များများမှာရုရှားကတိုက်ခိုက်မှုတွေကြောင့်ဒီကနေ့လေကြောင်းသတိပေးချက်တွေထုတ်ပြန်ခဲ့ရတယ်လို့ပြောဆိုပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အတွင်းလက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်မြန်မာနယ်ကြားဆောင်တပ်ဖွဲ့ဝင်29ဦးဘင်္ဂလားဒေ့ရှ်ဘက်ကိုဒီကနေ့မတ်လ17ရက်နေ့မှာထွက်ပြေးလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ကပြောပါတယ်မြန်မာနယ်ကြားဆောင်တပ်ဖွဲ့ဝင်29ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံပွန်ချရီဒေသကိုဖြတ်ကျော်ပြီးနိုင်ခွန်ချရီမှာရှိတဲ့နယ်ကြားဆောင်တပ်ရင်း17လက်အောက်ကိုဝင်ရောက်ခုံလုံလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ကပြောပါတယ်
သတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဖီတာဟန်ဒလီနဲ့ရော့ဒ်မက်ကလင်းဖြစ်ပါတယ်ကျွန်မကဆုမွန်ပါရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတည်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာပေးပါရွေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်